Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဇွန်လ9ရက်တောက်ချာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်။ကျမကတော့ခင်လေးပါ။ဒီညအတွက်ထူးခြားတဲ့သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားမှာပါ။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့သမ္မတဟောင်းဒေါ်နယ်ထရန့်ကိုဖက်ဒရယ်ဥပဒေချိုးဖောက်မှုနဲ့ဖလော်ရီဒါပြည်နယ်တရားရုံးမှာဆွဲချက်တင်လိုက်ပါပြီ။ကျူဘာကျွန်းမှာတရုတ် electronics နဲ့တရုတ်စကန်ဆောင်မယ်ဆိုတဲ့ American ရဲ့ဆွဆွဲချက်တွေကိုတရုတ်ကညှင်းဆို့လိုက်ပါတယ်။အာဆီယံနိုင်ငံတွေပူးပေါင်းပြီးလာမယ့် September လမှာတောင်တရုတ်ပင်လယ်ပြင်မှာပထမဆုံးဘူးတွဲစီရေလေ့ကျင့်ပါတော့မယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့မှာသောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့လူတသန်းကျော်လောက်မိုခါမုန်တိုင်းဒဏ်သင့်ခဲ့ရတဲ့ရခိုင်မြောက်ပိုင်းမှာတော့ကူညီကယ်ဆယ်ရေးအဖွဲ့တွေရဲ့ခရီးသွားလာခွင့်တွေကိုစစ်ကောင်စီကဇွန်လ10ရက်နေ့ကနေစပြီးတော့ရပ်ဆိုင်းလိုက်ပါတယ်။ဘာကြောင့်ပါလဲ
။ဆက်သွင်းရနေသည့်မိုးလေဝသကမိုးကြီးမယ်၊လက်ကြီးမယ်၊လိုင်းကြီးမယ်လို့ဆိုတော့တောင်ဝက်သင်းမော်တွေလည်းဒီမထွက်ရဘူး။နော်။ဒီကသင်းမော်တွေလည်းရန်ကုန်ပြန်လို့မရဘူး။အဲအခုမုံတိုင်းဒီခိုမဲ့နေရာကိုပို့မယ်အခုကတော့နော်။အဲလို။
ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလသိန်းမရှင်ဒီသတင်းအပြည့်စုံနဲ့အတူစစ်ကောင်စီတပ်ကနေမြင့်ရှင်းနေတဲ့အတွက်ပလဲမြို့နယ်မှာတော့ဒေသခံ20ကျော်ဖမ်းဆီးခံရပါတယ်။ရှမ်းတောင်ပိုင်းမိုးပြဲတိုက်ပွဲတွေကြားမှာတော့အရက်သား14ဦးထပ်မံနဲ့တေဆုံးပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင်။
ပြည်ထောင်တာဝန်ရှိသူတွေကဖတ်ခွင့်ရှိတဲ့အချက်အလက်တွေကိုတမရတာဝန်ပြီးဆုံးပြီးချိန်မှာကိုင်းတွဲဆောင်ရွက်တဲ့အတိုင်းမလုပ်ခဲ့တဲ့အတွက်တမရဟောင်းဒေါ်နယ်ထရန့်ကိုဖက်ဒရယ်ဥပဒေချိုးဖောက်မှုနဲ့ဖလော်ရီဒါပြည်နယ်တရားရုံးမှာဆွဲချက်တင်လိုက်ပါတယ်။ဖလော်ရီဒါပြည်နယ်တရားရုံးကတာဝန်ပေးထားတဲ့ Grand Jury အဖွဲ့ကဖက်ဒရယ်အစိုးရဥပဒေပြစ်မှုတွေနဲ့ဆွဲချက်တွေတင်လိုက်တာကြောင့်သူဟာ American သမိုင်းမှာဖက်ဒရယ်ဥပဒေချိုးဖောက်မှုနဲ့တရားစွဲခံရတဲ့ပထမဆုံးတမရဟောင်းအဖြစ်သမိုင်းတွင်သွားပါတယ်။ပြစ်မှုခုနှစ်ခုကျွန်းလွန်နေဆိုပြီးထရန့်ပေါ်တရားဆွဲဆိုလိုက်တဲ့အထက်မှာအမျိုးသားကာကွယ်ရေးဆိုင်ရာအချက်အလက်တွေကိုခွင့်ပြုချက်မရှိဘဲတင်ထားခဲ့တယ်ဆိုတဲ့အမှုလည်းပါပါတယ်။အဲ့ဒီပြစ်မှုကျွန်းလွန်တာထင်ရှားတယ်ဆိုရင်ထောင်နဲ့ဆယ်နှစ်အထိကြာခံရနိုင်ပါတယ်။မိုင်ယာမီမြို့မှာရှိတဲ့တရားရုံးကိုလာရောက်ဖို့သူ့ကိုဆင့်ခေါ်ထားတဲ့အကြောင်းသမ္မတဟောင်းဒေါ်နယ်ထရန့်က True Social လူမှုကွန်ရက်ပေါ်မှာပြောကြားထားပါတယ်။သူ့မှာအပြစ်မရှိကြောင်းနဲ့တရားရေးဌာနဟာ FBI ကိုအတုံးချပြီးသူ့ကိုအပြစ်ရှာနေတယ်လို့လည်းတုံ့ပြန်ထားပါတယ်။အခုလိုတမရဟောင်းထရန့်ကိုဆွဲချက်တင်တာဟာတရားမျှတမှုမရှိဘူးဆိုပြီးအောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် Kevin McCarthy နဲ့အခြားအထင်ကြီး Republican အမတ်တွေက Twitter လူမှုကွန်ရက်မှာတုံ့ပြန်ရေးသားခဲ့ကြပါတယ်။တရားဥပဒေကိုပြောင်းကျချိုးဖောက်တဲ့လုပ်ရက်ဆိုပြီး Donald Trump နဲ့အတူရက်တီဖို့ကိုလည်းစော်ဩနေကြပါတယ်။ Republican Party တွင်တမရလောင်းရှင်ပြိုင်မှုရှေ့ဆုံးကပြေးနေတဲ့တမရဟောင်း Donald Trump ဟာတက်မှတ်ထားသူတွေသာဖက်ခွင့်ရှိတဲ့မှတ်တမ်းအမြောက်များကိုတမရတာဝန်ပြီးဆုံးပြီးချိန်မှာနိုင်ငံတော်မှော်ကွန်းတိုက်ကိုပြန်အပ်ခဲ့တဲ့အပြင်ကင်တွေဆောင်ရွက်ပုံတွေမှားယွင်းမှုနဲ့ဖလော်ရီဒါပြည်နယ်တရားရုံးမှာတရားစွဲခံခဲ့ရတာပါဒီမှုပြင်ထရန့်စီးပွားရေးလုပ်ငန်းတွေမှာငွေကြေးလိမ်လည်မှုတွေနဲ့နယူးယောက်ပြည်နယ်အစိုးရကတရားစွဲထားတဲ့အမှုတွေနဲ့လည်းတရားရင်ဆိုင်နေရပါတယ်ရှင်
အမေရိကန်ပြည်ထောင်စုအလာဘားမားပြည်နယ်ကမဲဆန္ဒနဲ့တမတ်မှုနဲ့ပတ်သက်လို့အံ့ဩသင့်ပွဲကောင်းစွာပဲပြည်ထောင်စုတရားရုံးချုပ်က9မဲ4မဲနဲ့လူမဲတွေဘက်ကရက်တီဆုံးဖြတ်လိုက်ပါတယ်။လူမဲတွေရဲ့မဲတွေကွဲသွားပြီးတော့အားနည်းသွားအောင် Republican Party ကဥဆောင်ပြုလုပ်ခဲ့တဲ့ဒီကိစ္စကိုပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ချက်ချတဲ့အချိန်မှာတော့ Conservative တရားသူကြီး2ဦးက Liberal တရားသူကြီးတွေဘက်ကနေရက်တီပြီးတော့မဲပေးခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်မှာပြည်ထောင်စုတရားရုံးချုပ်ရဲ့တရားသူကြီးချုပ် John Roberts နဲ့တရားသူကြီး Brett Kavanaugh တို့က Liberal ယူဆရှိတဲ့တရားသူကြီးတွေဘက်ကနေရက်တီမဲပေးခဲ့ကြတာဖြစ်ပါတယ်။လူမဲအများစုနေထိုင်တဲ့ရက်တီမှာလွှတ်တော်အမတ်တနေရာဆုံးရှုံးခဲ့ရတဲ့ Republican Party ရဲ့ဒီလုပ်ရဟာမဲပေးခွင့်ဆိုင်ရာဥပဒေကိုချိုးဖောက်ရာရောက်ကြောင်းအောက်တရားရုံးရဲ့ဆုံးဖြတ်ချက်ကိုပြည်ထောင်စုတရားရုံးကထပ်မံအတည်ပြုပေးလိုက်တာဖြစ်ပါတယ်။အလာဘားမားပြည်နယ်အတွင်းမှာနေထိုင်သူ၄ယောက်မှာတော့တစ်ယောက်ကလူမဲဖြစ်ပါတယ်။ပ ပြည်တော်စုတရားရုံးချုပ်ရဲ့ဒီဆုံးဖြတ်ချက်ကြောင့်ရှင်းနေမှာကျင်းပမယ့်ရွေးကောက်ပွဲအမိပြည်တော်စုပြည်နယ်အစိုးရကနေမဲဆန္ဒနဲ့တတ်မှတ်မှုပြန်ပြင်ရေးဆွဲရမှာဖြစ်ပါတယ်။အောက်လွှတ်တော်ကိုထိန်းချုပ်နိုင်ရေးအတွက်အရေးပါတဲ့ဆုံးဖြတ်ချက်ဖြစ်တာကြောင့်ဒီကိစ္စကိုအများစုကစိတ်ဝင်တစားစောင့်ကြည့်နေကြပါတယ်ရှင်
။ကနေဒါနိုင်ငံမှာလောင်ကျွမ်းနေတဲ့တော်မီကနေပြန့်လွင့်လာတဲ့မိခိုးတွေကြောင့်လေရုအရေးသွေးစိုးရင်ရတဲ့အဆင့်သတိပေးချက်တွေထုတ်ပြန်ခဲ့ရတဲ့အမေရိကန်အရှိချမ်းမျိုးတွေမှာဒီနေ့အခြေအနေအနည်းငယ်ပြန်ကောင်းလာပါပြီ။နယူးယောက်မြို့မှာတောက်ကြနေသကောင်ရဲ့အချိန်ထိကျန်းမာရေးအကြံပြုချက်ဆက်လက်ထုတ်ပြန်ထားပါတယ်။လေရုအရေးသွေးကကျန်းမာရေးကိုထိခိုက်နိုင်တဲ့အဆင့်ရှိနေသေးတဲ့အတွက်အိမ်ပြင်ထွက်ရင်နှာခေါင်းစည်းဝတ်ကြဖို့တာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။ကနေဒါနိုင်ငံမှာ10ဧကကျော်လောက်တောမီးတွေလောင်ကျွမ်းနေစေဖြစ်ပါတယ်။နိုင်ငံတကာကမိသက်တပ်ဖွဲ့ဝင်တွေကနေဒါနိုင်ငံမှာရောက်ရှိနေပြီးမိသက်ဖို့အတွက်ကူညီနှိမ့်သက်ဖိနေကြပါတယ်။အမေရိကန်ပြည်ထောင်စုကမိသက်သမား600ကျော်နဲ့မိသက်ပစ္စည်းကိရိယာတွေပေးပို့ထားပြီးတခြားမဟာမိတ်နိုင်ငံတွေကလည်းအကူအညီတွေတိုးမြှင့်ပေးသွားမယ်ဆိုတဲ့အကြောင်းကြေပြုထားပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကအမေရိကန်သမ္မတဂျိုးဘိုင်ဒန်တို့ဗုဒ္ဓဟူးနေ့ကဆက်သွယ်ပြောဆိုစဉ်မှာရာသီဥတုဖောက်ပြန်ပြောင်းလဲမှုအကျိုးဆက်တိတိတသာဆိုးဝါးလာနေတဲ့အပေါ်ပူးပေါင်းကင်တွယ်ဖို့လိုအပ်နေတယ်ဆိုတာကိုဆွေးနွေးခဲ့ကြပါတယ်။ကနေဒါတော်မီကြောင့်အမေရိကန်အရှိချမ်းဒေတာတစ်ခုလုံးသာမကအနောက်အလေပိုင်းတချို့ပြည်နယ်တွေမှာပါလေရုအရေးသွေးသတိပေးချက်တွေထုတ်ပြန်ထားရပါတယ်။အမြင်မကြည်လင်တဲ့အတွက်လေရင်ခီးစဉ်တချို့ကိုလည်းရွှေ့ဆိုင်းခဲ့ရပါတယ်ရှင်
။လွန်ခဲ့တဲ့တစ်နှစ်ကျော်ယူကရိန်းစစ်ပွဲစတင်ချိန်အစောပိုင်းကာလတွေကရုရှားတပ်ဖွဲ့တွေသိမ်းယူခဲ့တဲ့ယူကရိန်းအရှိချမ်းနဲ့တောင်ပိုင်းကနယ်မြေတွေကိုပြန်လည်သိမ်းယူနိုင်ရေးယူကရိန်းဘက်ကအချိန်ယူပြင်ဆင်နေတဲ့တံပြန်ထိုးစစ်ကိုကြာသပတေးနေ့ကစတင်လိုက်ပုံရပါတယ်။စစ်ရေးလှုပ်ရှားမှုတွေကိုယူကရိန်းဆိုရဘက်ကတရားဝင်မကျင်ညာပေမဲ့နိုင်ငံရဲ့တောင်ပိုင်းဇပိုရီရှားဒေသမှာတန်ချက်ကကားတွေနဲ့တင်ကားကြီးတွေကိုတုံးပြီးတော့မနေ့တုန်းကအကြီးအကျယ်ထိုးစစ်ဆင်လိုက်တာဖြစ်ပါတယ်။ရုရှားကတော့ယူကရိန်းတပ်ဖွဲ့တွေရဲ့ဒီထိုးစစ်ကိုတံပြန်နိုင်ပြီးတော့သူတို့ထိန်းချုပ်ထားတဲ့နယ်မြေတွေကအရင်တိုင်းပဲဆက်ပြီးရှိနေတယ်လို့ပြောပါတယ်။ရုရှားလက်အောက်ကယူကရိန်းနယ်မြေတွေပြန်လည်သိမ်းယူဖို့တံပြန်ထိုးစစ်ဆင်မဲ့အကြောင်းယူကရိန်းဆိုရရရှိတွေကလရည်နဲ့ချီပြောဆိုလာခဲ့တာပါ။အမေရိကန်နဲ့ဥရောပမဟာမိတ်နိုင်ငံတွေထံကနေလက်နက်သစ်အကူအညီတွေရယူပြီးတော့အနောက်နိုင်ငံတွေကနေစစ်ရေးလေ့ကျင့်သင်တန်းတွေရယူနေကြတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကယူကရိန်းရှေ့ပိုင်းနဲ့တောင်ပိုင်းရုရှားတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေတွေမှာတော့ယူကရိန်းတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်ပြီးတော့တိုက်ပွဲတွေပြင်းထန်နေကြောင်းရုရှားကပြောထားပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1905ကနေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
view ရဲ့ထိတ်တန့်ရောက်တဲ့တွင်ကိုထင်ဆက်ပေးနေတာပါရှင်အမေရိကန်ပြည်ထောင်စုနဲ့ကီလိုမီတာ160ပဲဝေးတဲ့ကျူဘားနိုင်ငံမှာတရုတ်နိုင်ငံရဲ့ electronics နဲ့တရှိုးထောက်လိုင်းစခန်းဆောက်ဖို့ကျူဘားနဲ့တရုတ်တို့လျှို့ဝှက်သဘောတူထားတယ်ဆိုတဲ့သတင်းထွက်လာပြီးတာနဲ့ပတ်သက်လို့ဒါဟာအမေရိကန်ပြည်ထောင်စုရဲ့လုံရုပ်လုံစင်တိုင်းအစဉ်ချင်းမဲ့ဝါရဖြန့်တဲ့သတင်းဖြစ်တယ်လို့တရုတ်နိုင်ငံသားဌာနကဒီနေ့ဇွန်လ9ရက်နေ့မှာပြောကြားလိုက်ပါတယ်
။我不了解你所说的情况，众所周知，造谣污蔑是美国的惯用伎俩。
ခင်ဗျားတို့ပြောနေတဲ့အကြောင်းအရာကိုကျွန်တော်မသိပါဘူး။အစဉ်ချင်းမဲ့ဝါရဖြန့်တဲ့လုပ်ရက်တွေကိုအမေရိကန်တို့ကလုပ်နေကြဆိုတာလူတိုင်းသိပါတယ်။နိုင်ငံတကာရေးရာတွေမှာအမေရိကန်ကအစဉ်ချင်းမဲ့ဝင်ရောက်စွပ်ဖက်တာဟာသူတို့ကြွန့်ကျင်တဲ့အရာပါ။အမေရိကန်ဟာကမ္ဘာမှာဟက်ကင်အလုပ်နိုင်စွမ်းအရှိဆုံး၊လျှို့ဝှက်ကြားဖြတ်နားထောင်နိုင်စွမ်းအရှိဆုံးနိုင်ငံလည်းဖြစ်ပါတယ်။အမေရိကန်ဟာကျူးဘားပိုင်နယ်အတွင်းကဂွာတာနာမိုအကျဉ်းစခန်းကိုတရားမဝင်သိမ်းပိုက်ပြီးပြောပြလို့မရနိုင်တဲ့လုပ်ရက်တွေကိုလုပ်ခဲ့ပါတယ်။ဒါအပြင်ကျူးဘားနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေနှစ်ပေါင်း60လောက်လုပ်ခဲ့ပါတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝမ်ဝူဘင်းကပြောပါတယ်။စီးပွားရေးအကျက်တဲကြုံနေရတဲ့ကျူးဘားကိုတရုတ်ကဒေါ်လာဘီလီယံနဲ့ချီပေးပြီးအမေရိကန်ပြည်ထောင်စုပိုင်တဲ့အနီးမှာထောက်လန်းရေးဌာနတစ်ခုတည်ဆောက်ဖို့သဘောတူထားတဲ့အကြောင်းအမည်မဖော်လိုသူထောက်လန်းရေးအရာရှိတွေကိုကိုးကားပြီး The Wall Street Journal မှာဖော်ပြခဲ့တာဖြစ်ပါတယ်ရှင်
။မြမအကျက်တဲကိုဖြေရှင်းနိုင်မှုအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုစစ်ကောင်စီဘက်ကလိုက်ပြီးတော့အကောင့်ထည့်ဖော်ဖို့မလေးရှားနဲ့အင်ဒိုနီးရှားခေါင်းဆောင်တွေကအတူတကွထပ်မံတိုက်တွန်းလိုက်ပါတယ်။လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဂျိုကိုဝီဒိုဒိုမလေးရှားကိုရောက်ရှိနေပါတယ်။မ လေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်နဲ့မနေ့တုန်းကသူတို့တွေ့ဆုံချိန်မှာတော့မြမရေးအာဆီယံဘုံသဘောတူညီချက်၅ရက်အကောင့်ထယ်ဖို့ရေးပါဝင်ဒေတာရင်းငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့လုံခြုံရေးကိစ္စတွေနောက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်မြမနိုင်ငံထဲမှာလက်တလောဖြစ်ပျက်နေတဲ့အခြေအနေကိုလည်းဆွေးနွေးခဲ့ကြပြီးတော့အကြမ်းဖက်မှုတွေဆက်ပြီးဖြစ်နေတဲ့ပေါ်နှစ်နိုင်ငံစလုံးကစိုးရိမ်နေတဲ့အကြောင်းမလေးရှားနိုင်ငံသားရေးဌာနကကြာသပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဗုဒ္ဓဖူးနေ့ကစပြီးတော့မလေးရှားကိုရောက်နေတဲ့အင်ဒိုနီးရှားသမ္မတရဲ့နှစ်ရက်ကြာခီးစဉ်အတွက်မှာအခုလိုမျိုးကြေညာချက်ထွက်ပေါ်လာတာပါအာဆီယံဘုံသဘောတူညီချက်အကောင့်ထက်ဖော်ရင်းနဲ့ပတ်သက်လို့မလေးရှားနဲ့အင်ဒိုနီးရှားနှစ်နိုင်ငံစလုံးကရည်တည်ချက်မပြောင်းမနဲ့တစူတစည်းတဲ့ဆက်ပြီးတော့ရှိနေကြောင်းမြမဘက်ကနေအပြည့်အဝလိုက်ပါဆောင်ရွက်ပါလို့ကောင်းဆောင်နှစ်ဦးကတိုက်တွန်းထားပါတယ်ရှင်
အာဆီယံနိုင်ငံတွေပူးပေါင်းပြီးလာမယ့်စက်တင်ဘာလကျရင်တောင်တရုတ်ပင်လယ်ပြင်မှာပထမဆုံးပူးတွဲစစ်ရေးလေ့ကျင့်မယ်လို့လက်ရှိအလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကပြောလိုက်ပါတယ်။တောင်တရုတ်ပင်လယ်တောင်ဘက်စွန်း North Natuna ပင်လယ်ပြင်မှာလုံခြုံရေးအရာ10နိုင်ငံပူးတွဲစစ်ရေးလေ့ကျင့်ဖို့အင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့အာဆီယံစစ်ဦးစီးချုပ်တွေရဲ့ဆွေးနွေးပွဲကဆုံးဖြတ်တာပါ။အာဆီယံဗဟိုထားတဲ့ခိုင်မာအားကောင်းမှုနဲ့ဒေတာရင်းသဘာဝဘေးအန္တရာယ်တွေကိုတုံ့ပြန်နိုင်မှုအခုလိုပူးတွဲစည်းရေးလေ့ကျင့်လာလို့အင်ဒိုနီးရှားစစ်တပ်ခေါင်းဆောင်တွေကပြောပါတယ်စစ်တပ်ကအာဏာသိမ်းထားတဲ့အတွက်ထိပ်သီးဆွေးနွေးပွဲတွေအတွင်းနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲဖိတ်ကြားလေ့ရှိတဲ့အတွက်မြန်မာနိုင်ငံလည်းစည်းရေးလေ့ကျင့်ရမှာပါဝင်တဲ့အဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ပါဝင်မယ်ဆိုတဲ့အကြောင်းသတင်းတွေမှာဖော်ပြထားပါတယ်ရှင်
ဖိလစ်ပိုင်နိုင်ငံမှာတော့မေယွန်မီတောင်ဂျီဟာလာမယ့်ရက်အနှံ့ငယ်အတွင်းမှာပေါက်ကွဲတော့မဲ့လက္ခဏာကိုတွေ့ရတာကြောင့်စစ်တပ်ရဲတပ်ဖွဲ့နဲ့ကယ်ဆယ်ရေးဝန်ထမ်းတွေကဒေသခံတွေကိုမဖြစ်မနေဘေးကင်းရာကိုပြောင်းရွှေ့ခိုင်းနေပါတယ်။မီတောင်ပေါက်ကွဲမှုဖြစ်တဲ့ဆိုရင်ထွက်လာမဲ့မီးခိုးငွေတွေ၊ချော်ရည်တွေနဲ့တခြားအန္တရာယ်ဖြစ်စေမဲ့အရာတွေကြောင့်မီတောင်နဲ့အနီးဝန်းကျင်6ကီလိုမီတာအတွင်းမှာဘသူကိုမှနေထိုင်ခွင့်မပြုထားပါဘူး။ဖိလစ်ပိုင်သမ္မတဘက်ကလည်းမီတောင်နီးမှာအန္တရာယ်ရှိတဲ့နယ်နိမိတ်တွေထဲမှာရှိနေတဲ့သူတွေကိုဘေးကင်းရာကိုရွှေ့ပြောင်းပေးမဲ့အစီအစဉ်ကိုစတင်လှုပ်ဆောင်ပေးနေပါတယ်ရှင်ထိတ်တန်းရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညာရဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်မောခမုံတိုင်းတန်ကြောင့်လူတသန်းကျော်လောက်ဒုက္ခရောက်နေရတဲ့ရခိုင်မြောက်ပိုင်းမှာကုညီကယ်ဆယ်ရေးအဖွဲ့တွေရဲ့ခရီးသွားလာခွင့်တွေကိုစစ်ကောင်စီကဂျွန်လ၈ရက်နေ့ကစပြီးတော့ရပ်ဆိုင်းလိုက်ပါတယ်ကူညီကယ်ဆယ်ရေးတွေကိုအဲ့ဒီလိုမျိုးရပ်ဆိုင်းလိုက်တာကတော့မိုးလေဝသကြောင့်ယာယီပိတ်တာတာဖြစ်တယ်လို့ပြည်내ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့မေလလေကတိုက်ခိုက်ခဲ့တဲ့မိုးခါမုန်တိုင်းကြောင့်ရခိုင်ပြည်내မြောက်ပိုင်းမှာလူတသန်းကျော်လောက်နေရေးစားရေးအကူအညီတွေလိုအပ်နေချိန်မှာကူညီကယ်ဆယ်ရေးအဖွဲ့တွေခရီးသွားလာခွင့်ကိုစစ်ကောင်စီကပိတ်ပင်လိုက်တာပါသွားလာခွင့်ပိတ်ပင်တဲ့အကြောင်းကြားစာရတဲ့ပရဟိတာကုညီအဖွဲ့တစ်ခုရဲ့အဖွဲ့ဝင်တစ်ယောက်က VOA ကိုအခုလိုပြောပါတယ
်အဖွဲ့လေးစီကိုအဖွဲ့ချင်းလိမ့်မုံပြီးတော့မှကိုးနေတော့ပြောတယ်ပေါ့နော်ဒါအဖွဲ့လေးအကုန်လုံးကိုရောက်ပြီလားဆိုတော့ကျွန်တော်မသိရသေးဘူးပေါ့ဒီထုတ်ပြန်တဲ့စာမှာတော့လေဘလို့အချိန်တွေဘလို့အကြောင်းကြောင်းဘလို့အချိန်တွေရှိလို့အခုလိုပိတ်ပင်လိုက်တယ်ဆိုတဲ့အမျိုးတို့တွေကိုတော့ဟိုတတိယပေါ်ပြမထားဘူးပေါ့လေနောက်ပြီးတော့မှဘယ်အချိန်ထိပိတ်ထားမယ်ပြီးတော့ကျေဖို့မယ်ဆိုတာမျိုးကိုလည်းဖော်ပြတာမရှိဘူးပေါ့နော
်မုံတိုင်းတန်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုပြန်လည်ထူထောင်ဖို့နဲ့ဒုက္ခသည်တွေအဆင်ပြေဖို့အတွက်ပြည်ရင်းပြည်ပအကူအညီပေးရေးအဖွဲ့တွေအပါအဝင်ရခိုင်တိုင်းရင်းသားလက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီတို့လှုပ်ဆောင်နေကြပေမဲ့လုံလောက်မှုမရှိသေးဘူးလို့ဒေသခံတွေကပြောနေချိန်မှာအခုလိုပိတ်ပင်လိုက်တာပါရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဥလာသိန်းကတော့ရခိုင်ပြည်နယ်မှာကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုမိုးလေဝသကြောင့်ဒီလဂျွန်လ23ရက်နေ့အထိသာယာယီရပ်ဆိုင်းထားတာဖြစ်တယ်လို့ကြာသပတေးနေ့ညနေပိုင်းက VOA ကိုပြောပါတယ
်မိုးလေဝသကညာချက်ရှိတဲ့နော်ကုညီကယ်ဆယ်ရေးတွေကို23ရက်နေ့အတွင်းမှာမိုးကြီးမယ်လေတိုက်မယ်မြေကြီးဟိုလှိုင်းကြီးမယ်ပေါ့နော်မိုးလေဝသကထုတ်ပြန်တယ်ဆိုပြီးတော့ဒီနေ့ပဲအခုပဲစီးပွားငါတို့ထွက်လာတော့ဘုကျုပ်ကြီးထွန်းထွန်းတော်ကဟိုရောက်နေတဲ့သင်္ဘောနှစ်စီးသင်္ဘောစိတ်မှာကတ်ထားတယ်အဲ့ဒီသင်္ဘောတွေကိုခွာပြီးတော့ငပီကျွန်းနောက်ဘက်ကိုတက်ဖို့သွားကြတယ်ဆက်သွင်းရနေသည့်မိုးလေဝသကမိုးကြီးမယ်လက်ကြီးမယ်လိုင်းကြီးမယ်လို့ဆိုတော့ရန်ကုန်ကသင်္ဘောတွေလည်းဒီမထွက်ရဘူးနော်ဒီကသင်္ဘောတွေလည်းရန်ကုန်ပြန်လို့မရဘူးအဲ့ဒီအခုမုံတိုင်းဒီခိုမဲ့နေရာကိုပို့မယ်အခုကတော့နော်အဲ့လို
မိုးလေဝသကြောင့်မိုးလေဝသကြောင့်မကတိကတကွာဘာလို့ပိုက်မှာတော့နေမှာရှိတာ လူသားချင်းစာနာတဲ့အကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုခွင့်ပြုထားတဲ့သွာလာခွင့်ဆိုင်ငံ့လိုက်တဲ့အတွက်မုံတိုင်းတန်တဲ့နေရာတွေအတွက်အခြေအနေပိုဆိုးစေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံအိုချာကထုတ်ပြန်ပါတယ်။ ကပ္ပစနိုက်ခအဖွဲ့WFP နဲ့မိဖက်အဖွဲ့အစည်းတွေကလည်းရခိုင်ပြည်နယ်မြောက်ပိုင်းနဲ့မကွေးတိုင်းဒေသကမုံတိုင်းတန်တဲ့ပြည်သူ2သိန်း3000အတွက်အသက်ငယ်စားနပ်ရိက္ခါတွေထောက်ပံ့ပေးပြီးဖြစ်တယ်လို့မုံတိုင်းတန်တဲ့ဒေသကလူဦးရေ8သိန်းလောက်ကိုသုံးလစာအရေးပေါ်ထောက်ပံ့တဲ့ငွေသားတချို့ထောက်ပံ့ဖို့ဆောင်ရွက်နေတယ်လို့လည်း
WFP ရဲ့မေလာကုံ32ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မုံတိုင်းတန်တဲ့ပြည်သူတွေအရေးပေါ်အကူအညီတွေအရေးတကြီးလိုအပ်နေတဲ့အချိန်မှာအခုလိုကူညီကယ်ဆယ်ရေးအဖွဲ့ဝင်တွေရဲ့ခရီးသွားလာခွင့်နဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုပိတ်ပင်လိုက်တာဟာစစ်ကောင်စီအနေနဲ့မလုပ်တဲ့လောက်ရဖြစ်တယ်လို့လည်းရခိုင်အရေးလေးလာသုံးသပ်သူလွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကပြောပ လူစားရတဲ့အမဲတဲနဲ့ပဲဆိုလိုပေါ့နော်။ဟောသူတို့အောက်လူတပြက်ကလေးလူရမျိုးလူဖြစ်တို့မြင်ပါတယ်။အဲဒါကဒီအချိန်မှာတော့ဟောတော်တော်ကိုမချစ်တဲ့လူရပါ။အစိုးရကောင်းတရားရဲ့လူရလည်းမဟုတ်ဘူးလို့ကျွန်တော်အဲ့လိုပဲမချစ်ပြုရှင်ပါခင်ဗျာဟုတ်ကဲ့
။မိုးလေဝသနဲ့ဇလဗီရာညွှန်ကြားမှုဦးစီးဌာနရဲ့တောက်ကြနေနေ့လယ်ထုတ်ပြန်ချက်အရဘင်္ဂလားပင်လယ်ော်အရှေ့ပိုင်းမှာဖြစ်ပေါ်နေတဲ့လေဖီအားနယ်ဆဲလ်ဟာပိုမိုအားကောင်းလာပြီးလာမယ့်24နာရီအတွင်းပိုမိုအားကောင်းတဲ့လေဖီအားနယ်ရဝင်းအဖြစ်ရောက်လာနိုင်တယ်လို့ထုတ်ပြန်ထားပါတယ်။ဒါကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းစစ်တွေမြို့ကနေတောင်ပိုင်းမြို့နယ်တွေကိုပြေးဆွဲနေတဲ့ရေရင်တွေကိုလည်းကြာတာပရင်းတွေကစပြီးရပ်ဆိုင်းခဲ့ပါတယ်ခင်ဗျာ။
ရခိုင်မြောက်ပိုင်းမှာကုညီကယ်ဆယ်ရေးအဖွဲ့ရဲ့ခီးသွွာလာခွင်ကိုစစ်ကောင်စီကရက်ဆိုင်လိုက်တဲ့အကြောင်းကိုခင်မောင်စိုးမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းမှုတွင်မှာပလဲမြို့နယ်ကဒေသခံတွေဖမ်းဆီးခံရတဲ့အကြောင်းတင်ပြပေးကြပါရစေ။စစ်တပ်ကနေနယ်မြေရှင်းလင်းရေးလုပ်နေတဲ့သခိုင်းတိုင်းပလဲမြို့နယ်မှာတော့ဒေသခံ20ကျော်ဖမ်းဆီးခံထားရတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကပြောပါရစေ။နယ်မြေရှင်းလင်းတဲ့နေရာတွေမှာလည်းစစ်တပ်ကအင်အားတိုးချဲ့နေပါတယ်။ခင်ဦးမျိုးနယ်ဘက်မှာလည်းနယ်မြေရှင်းလင်းနေတဲ့သတင်းတပတ်ရှိနေပြီးတိုက်ပွဲတွေဖြစ်နေပါတယ်။စကိုင်းတိုင်းဘက်ကစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြပေးပါရှင်
။ဂျွလပရမဘက်မှာစကိုင်းတိုင်းရင်းမပင်နဲ့စလင်းကြီးမျိုးနယ်တွေကိုနယ်မြေရှင်းလင်းခဲ့တဲ့စစ်တပ်ဟာအခုလက်ရှိပလဲမျိုးနယ်တွေကကြေးရွာတွေကိုနယ်မြေရှင်းလင်းရေးတွေဆက်လုပ်နေပါတယ်။ဒီနေ့ဂျွလ6ရက်နေ့မှာတော့ပလဲမျိုးနယ်တွေမှာစခန်းချနေပြီးအင်အားထပ်ဖြစ်နေတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့ရက်တွေကနယ်မြေရှင်းလင်းရေးတွေအတွက်ဆလင်းကြီးမြို့နယ်တွေကကြော်ရွာ၊မိုးကြိုးပင်ရွာ၊ပလဲမြို့နယ်တွေကမကြီးကန်၊ကုတ်ကိုစုနဲ့ရမက်ပင်မြို့နယ်တွေကတရက်ကန်စတဲ့ကြေးရွာတွေကဒေသခံစုစုပေါင်း20ကျော်လဲဖမ်းဆီးခံထားရတယ်လို့ပလဲပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ပလဲမြို့ပေါ်မှာတော့ဒါလက်ရှိဟိုဆလင်းကြီးနယ်ရမက်ပင်ကနေထိုးရတဲ့ဖြစ်ကြောင်းကပလဲမြို့ပေါ်မှာရှင်းရအောင်ဖြစ်ပြင်းထားတယ်ပေါ့နော်။ကလေးညို့နယ်မှာဆိုရင်ကျော်ရွာကနေမှတယောက်ပါတယ်ခင်ဗျဒီဟွာကမိုးချိုနေရနေ၁၂ယောက်ပါတယ်လို့တရင်ပေးပို့ဒီကိုရထားပါတယ်ခင်ဗျဆက်လာပြီးတော့ထိုးလာတဲ့ချိန်မှာဒီနေ့မှထိုးလာတဲ့ချိန်မှာမြက်ကန်နဲ့မကြီးကန်တကထိုးလာတဲ့ချောင်းကဒီပြည်သူတွေစေဘသိဆောင်နေတာမိလာတော့ပလဲမျိုးနယ်တွားလဲ၁၀ယောက်လောက်ဆက်ပါမယ်ဆိုတော့တကားကနေနဲ့ရောက်20ကျော်သွားပါဗျအခုချိန်ကြီးရတော့ဆက်ပြမှုလုံးဝမရပါဘူးခင်ဗျာ။ပလဲမျိုးထဲမှာဒီပါသွားပြီလို့ကတင်းကြထားပါခင
်ဗျာ။ပလဲမျိုးနယ်ထဲမှာစစ်တပ်ထောက်ခံတဲ့ပြူစောဒီတွေတက်ဆွဲထားတဲ့ဇီးပီကုံကြီးရွာမှာဂျွန်လာ၂ရက်နေ့ကနေ၅ရက်နေ့အထိ၃ရက်ဆက်တိုက်ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တာမှာစစ်တပ်ဘက်ကရဟယင်တွေနဲ့ပြစ်ခတ်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။သခိုင်းတိုင်းတွေကပဲခင်ဦးမျိုးနယ်ထဲမှာဆိုရင်လဲစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတာတပတ်ကျော်ရှိနေပြီးတိုက်ပွဲတွေလည်းဒီကနေ့အထိဆက်ဖြစ်နေပါတယ်။ဒီနေ့ဂျွန်လ9ရက်နေ့မနက်ပိုင်းမှာဆိုရင်လဲရေကုန်းကြေးရွာအနီးမှာကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်။မနက်ကတော့စစ်ကြတယ်ကြာကျွန်တော်တို့အဲဒီရေကုန်းနဲ့အဲရေကုန်းမရောက်ခင်ပေါ့နော်။ရေကုန်းမှာကမရောက်ခင်မှာအဲဒီဒီဘက်ကကာကွယ်ရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပြစ်ခတ်မှုတော့စစ်ကြတယ်။အဲရေကုန်းနဲ့ရောက်တော့လေအဲ့မှာသူတို့မိုင်းတွဲတာတွေရောသူတို့ဘက်ကလည်းတော်တော်လေးသုံးတယ်ဆက်လက်ပြီးအစိုးရဝါရုံးကိုတော်တော်လေးစောဝါဝါပေါ့နော်။အစိုးရကလည်းလက်နက်ကြီးတွေပြန်ပြစ်တာမျိုးလည်းရှိတယ်။ခင်မျိုးပေါ်ကနေပြီးမှအခုဒါတောင်းမဲ့ချမ်းပေါ့နော်။ကျွန်တော်တို့တရားသဘောက်ကရှေးဘူးကိုတွားမဲ့စိတ်ကောင်းပေါ့ အခုခေမျိုးနယ်ရဲ့တောင်းမချင်းအခုဒါရေဟုံးသွားတဲ့မှာရှောက်နေကြတာ
ဒီတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခြင်းတော့မရှိသေးပါဘူးအခုလိုစစ်တပ်ကကိုယ့်ရဲ့နေပါထိုးစစ်ဆင်နေပြီရှင်းလင်းနေတာကြောင့်ခေဦးမျိုးနယ်တဲကပြူစောတိတွေတက်ဆွဲထားတဲ့ကြေးရွာတွေမှာရိတ်ခါပြက်လက်နေပါတယ်ဒါကြောင့်လည်းနေပြီရှင်းလင်းပြီးရိတ်ခါတွေပို့နေတာလို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်ရေကုန်းကြေးရွာအနီးအပြန်လန်ပစ်ခတ်တာတွေဖြစ်ခဲ့တဲ့အတွက်ရေကုန်းကြေးရွာပါဝင်တန်ဘူချောင်းစုံကြီးကန်စတဲ့ကြေးရွာ၄ရွာကဒီသားက2500ကျော်တိမ်းရှောင်နေရပြီးတော့မိုးရွာသွန်းတာတွေရှိတဲ့အတွက်အခက်အခဲတွေလည်းကြုံနေရပါတယ်ခင်ဦးမျိုးနယ်တဲ့ဇူလိုင်လ၁ရက်နေ့ကနေစလို့၉ရက်နေ့အထိစစ်တပ်နယ်မြေရှင်းလင်းမှုတွေအတွင်းနေအိမ်60ကျော်မီးလောင်ကျွမ်းခဲ့ပြီးတော့အသက်60ကျော်အရက်သားတဦးမီးလောင်သေဆုံးနေတာဒီသားကန်တွေတွေ့ခဲ့ရပါတယ်အသက်50ကျော်အဖွားအိုတဦးလည်းစစ်ရှောင်ရင်းအမောဖောက်သေဆုံးခဲ့ပါတယ်ခင်ဗျာ
စစ်တပ်ကနေနေမြေရှင်းလင်းရေးလုပ်နေတဲ့သခိုင်းတိုင်းပလဲဘက်ကအခြေအနေကိုကိုရန်နိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မိုးပြဲတိုက်ပွဲပြင်းထန်နေတဲ့အချိန်မှာရဲသားတွေအသက်သေဆုံးရတဲ့အကြောင်းကိုတင်ပြပေးကြပါမယ်။တိုက်ပွဲတွေဇက်တိုက်လို့ဖြစ်ပွားနေတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့မှာတိုက်ပွဲတွေကြားကနေရှောင်တင်းရင်နဲ့အသက်ဆုံးခဲ့ရသူကအရက်သား14ယောက်ထက်မနည်းရှိနေပါတယ်။အပြင်းထန်ဒဏ်ရာရသူကတော့20ကျော်သွားပြီလို့ကုညီကယ်ဆယ်ရေးဆောင်ရွက်ပေးနေသူတွေက VOA ကိုပြောပါတယ်။စစ်ဘေးရှောင်တွေဟာလမ်းမှာပစ်ခတ်ခံရတာနောက်နေဘော်ကိုလက်နက်ကြီးကြီးကြတာကြောင့်အသက်ဆုံးခဲ့ရတာလို့ပြောပါတယ်။ဒီအကြောင်းပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးပြောပြပေးပါမယ်ရှင်။
စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားမေလကုန်ပိုင်းကစလို့တိုက်ပွဲတွေဇက်တိုက်ဆုလို့ဖြစ်နေတဲ့နေရာတွေမှာတေဆုံးနေတဲ့အရက်သားရုပ်လောင်14ဦးထက်မနည်းကိုတွေ့ရှိခဲ့ပြီးပြင်းပြင်းထန်ထန်ဒဏ်ရာရထားတဲ့သူကလည်း20ထက်မနည်းရှိတယ်လို့ကုညီကယ်ဆယ်ရေးလုပ်ငန်းပေးနေသူတူက VOA ကိုပြောပါရယ်။လုံခြုံရေးအခြေအနေကြောင့်မကောက်နိုင်သေးတဲ့အလောင်းတွေရှိနေသေးတယ်လို့လည်းအခုလိုပြောပြပါရယ
်။လက်ရှိအဲ့တော့ခင်ဗျာဒီစာဘောအခုချိန်တိဆိုတော့ကျွန်တော်တို့ဒီတရားတော်ဆိုတော့ဒီ73လောင်း74လောင်းရှိနေတာလောမှာဒီကောင်းမရတည်တဲ့အလောင်းတွေကအမြင့်ဆုံး9လောင်း6လောင်းလောက်ရှိမှာပေါ့နော်ဒီမနေ့ကမှ3လောင်းရင်မနေ့ညနဲ့လောင်းထုတ်လို့ရတယ်ဒါ9လောင်းရင်တော့ဒီကြံသေးတာပေါ့ကြံရှိတာလည်းအများကြီးအတိအကျတော့မသိသေးဘူးနောက်ပြီးမှပူရင်တော့လည်းမရဘူးနော်ရှင်းပေါ်နေလို့လည်းမရဘူးတန်ရာရတဲ့လူဆိုတော့ဒီအမြင့်ဆုံးတော့ဒီ20ဒီဘောနနစဲနဲ့အထည်ပေါ်မှာတိချလာနေတာနဲ့အကုန်တွေ့တော့20ကျော်30ကျော်နီးစားမယ်လို့ပြင်ထားတဲ့လူတွေကကြတော့20လောက်ရှိတော့ပေါ့နော
်အများစုကစစ်ပေးလို့ရရှောင်ရှားရင်လမ်းမှာပြစ်ခတ်ခင်ရလို့သိဆုံးတာနေရွေပေါ်ကိုလက်နဲ့ကြီးကြီးတွေကြောက်ပောက်ွဲလို့သိဆုံးကြတာတွေဖြစ်တယ်လို့ပြောပါတယ
်ပတ်ဝဲဖြစ်တယ်ပတ်ဝဲညင်တော့လည်းရှင်ဒီကျူတွေကပြင်ထားတယ်လို့မျိုးကတော့ဒီအမရဆက်မှာတော့ပြမှာပြန်ပတ်ခင်ရလို့ဘောတော့ရမှာမလို့ရှုံးဘူးဆိုတော့မတိဘူးပေါ့နော်ဒီဒီနောက်ဖြတ်မယ်ဆိုတော့နော်ဒီနောက်ဖြတ်တဲ့ဒီမှာတော်တော်လေးကြီးခံရတယ်အဲနောက်ကျောင်းနဲ့ဖြစ်ရှိနေတဲ့ကုတီကောင်းလေးများတဲ့ဟာလေးပေါ့နော်ဒီတာခံရတဲ့ဒီကျူလေးနောက်တချို့အခုပေါင်နေရတဲ့လောင်ရဒီအိမ်ထဲမှာနေနေပြတ်ခံရတဲ့ဘယ်လိုလဲ energy ကြီးခိုက်ချက်ဆိုတော့ဒီကားဒီမှာဒီဆုံးတာလည်းများတယ်ဒီကောင်အရင်ကောက်ဖီစင်မျိုးမတူဘူးပေါ့နော်ဒီကလေးတွေကပါဝင်လာတာတွေ့နေရတော့ပေါ့နော
်ပြီးခဲ့တဲ့မေလ28ရက်နေ့ကနေ29ရက်နေ့အထိမိုးပြဲမြို့မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်စစ်တပ်တက်ဆွဲထားတဲ့ညောင်ဝိုင်းရက်ွက်နားမှာ3ရက်ဆက်တိုက်ပွဲဖြစ်ခဲ့တာပါအဲ့နောက်တိုက်ပွဲတွေငြိမ်နေခဲ့ပေမဲ့လို့ဒီဇွန်လပထမပတ်ကစပြီးတော့ဇွန်လ10ရက်နေ့အထိတိုက်ပွဲတွေပြန်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲတွေကြောင့်မိုးပြဲမြို့ကန်အများစုကတော့အိုးအိမ်တွေကိုဆွတ်ခွာပြီးဘေးလွာကိုတိမ်းရှောင်နေကြရပြီးတချို့ကတော့မြို့ထဲမှာပဲရှိနေကြပါတယ်။မိုးပြဲမြို့ကန်တူကတော့လက်လက်ကြီးတဲ့ကြားရရင်ဘုံးခုချင်းထဲမှာပုန်းခုနေရတယ်လို့ပြောပါတယ်
။ပြေးတာလည်းပြေးကြပါတယ်။ကိုယ်အိမ်နဲ့ကိုယ်လည်းကိုယ်တို့ချင်းနဲ့ကိုယ်ဝါနေကြတယ်။အဲကံပြားပဲလို့ပြောယူကြတော့မှာပေါ့ဗျာ။
စစ်တပ်ဘက်ကစီးရီလှူရှားနေတဲ့မိုးပြဲမြို့မှာနှစ်ဖက်တိုက်ပွဲတွေမကြာခဏဖြစ်ပွားနေပြီးမြို့ကန်တွေကလည်းအမြဲတမ်းပေးလို့ရကိုပြေးလွှားနေကြရတယ်လို့ကျန်းမာရေးစားတောက်ရေးအကူအညီတွေလည်းလိုအပ်နေပါတယ်ရှင်
။ဒါကတော့ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့ဘက်ကစီးရီအခြေအနေမက်ခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံမှာလိင်တမှုကွဲတွေရင်ဆိုင်နေရတဲ့အခက်အခဲစိန်ခေါ်မှုတွေကြောင့်သတင်းဆောင်မကိုတင်ဆက်ပေးကြပါမယ်။နိုင်ငံတကာမှာအခုလိုဂျွန်လရောက်လာပြီးဆိုရင်ကျင်းပကြတဲ့LGBTQ ပွဲတော်တွေမှာပျော်ပျော်ရွှင်ရွှင်ဆင်နွှဲနေကြသလိုမြန်မာနိုင်ငံမှာလည်း LGBT တွေရဲ့အခွင့်အရေးတွေပြည်ပြည်ဝဝရပြီးတော့နေစဉ်နေထိုင်ရမှုလူမှုဘဝတွေမှာလွတ်လွတ်လပ်လပ်နေထိုင်သွားနိုင်မှုလိုအပ်နေသေးတယ်လို့ထိုင်းနိုင်ငံကိုရောက်နေကြတဲ့မြန်မာ LGBT တွေကပြောပါတယ်ဒီကြောင့်မတ်ညိုညိုလင်းကထိုင်းနိုင်ငံဘန်ကောက်မြို့တော်ကနေတင်ပြပေးထားပါတယ်
ကမ္ဘာမှာ LGBTQ လို့ပြောဆိုလာကြတဲ့လူမှုအတိုင်းအဝန်တစ်ခုဖြစ်တဲ့လိင်စိတ်ပြောင်းမှုခံယူထားသူတွေလိင်လူချစ်သူတွေကိုအလေးထားအတိအမှတ်ပြုတဲ့အနေနဲ့နှစ်စဉ်ဇွန်လကို LGBTQ Pride လာဆိုပြီးသတ်မှတ်ထားပါတယ်အခုလိုဇွန်လရောက်ရင်ကမ္ဘာနေရအနှံ့ပြားမှာရှိတဲ့ LGBT အတိုင်းအဝိုင်းတွေဟာသူတို့ရဲ့အခွင့်အရေးတောင်းဆိုတဲ့အခမ်းအနားတွေနဲ့အတူပျော်ပွဲရွှင်ပွဲအလှပြလှည့်လည်ပွဲတွေကိုလည်းကျင်းပကြတာပါ။ထိုင်းနိုင်ငံချင်းမိုင်မြို့မှာစဖုံမှုတဦးဖြစ်အလုံးလုံးနေတဲ့ Joy ကတော့မြန်မာပြည်ကနေအလုံးလုံးဖို့ထွက်လာတဲ့ LGBT တဦးဖြစ်ပါတယ်
။ဒါဒီမြန်မာပြည်မှာတော့သိတဲ့အတိုင်းပဲ LGBT ဆိုတာအရင်အခုမှသာလူများသိများလာတယ်။လွန်ခဲ့တဲ့1900နဲ့ဒီ93ခုနှစ်2000ခုနှစ်ဝန်းကျင်လာဆိုလို့ရှိရင်မြန်မာပြည်မှာဆိုလို့ရှိရင်သူအချောက်တရားဒီပန်းအုပ်ထိုးမယ်နှက်ကတော်လုံးမယ်ချက်သီးသေးပြားရောင်းမယ်လူများလည်းအဲ့လိုပဲပြစ်တယ်ဂေးတွေဆိုလူများတိတ်လက်မခံအောင်ကြောက်ကြလို့နေပါလားအဲ့လိုပဲပြောကြတာเนาะကျွန်တော်အဲ့လိုသောက်မယ်ဆိုလို့ရှိရင်လည်းဒီဂေးပုံစံအချောက်ပုံစံဆိုသူများအဲ့လိုမခံချင်ဘူးအနေနဲ့အဲ့ဒါတော့ကျွန်တော်အတွက်အရန်ခက်ခဲဖြစ်တယ်အခက်ခဲဖြစ်တော့ဘယ်လိုဖြစ်ဖြစ်ကိုယ်ကသွတ်ကြရတယ်အဲ့ချိန်မှာသွတ်ကြရတယ်ဒါပေမဲ့ထိုင်းမှာကျတော့အရန်ရောက်လာတဲ့အချိန်မှာအရန်လွတ်လပ်တယ်ဒီဘက်မှာသူတို့ကနေရာလက်ပေးတယ်ဒီဘက်မှာဒီအချောက်တွေပဲဖြစ်ဖြစ်မိမပုံကြောင်ပွဲထားတဲ့အချောက်မှပဲဖြစ်ဖြစ်သူတို့ကဒီနေရာမှာအလွတ်လွတ်ချင်လားဘာမှပဲအလွတ်လွတ်ချင်လားဆောက်ဆိုင်မှာအလွတ်လွတ်ချင်လားသူရောက်ဝန်ထမ်းဖြစ်ချင်လားသူတို့ကမိမပုံနဲ့ဆိုလဲလက်ခံတယ်ပေါ့နော်ဒီလိုတာမန်ယောက်ျားလေးပုံနဲ့ဂေးဖြစ်တဲ့လူဆိုလို့ရှိရင်စပိုင်းစပိုင်းပဲစပိုင်းစပိုင်းဆိုတော့လွတ်လွတ်လပ်လပ်ပဲပေါ့နော်အဲ့ဒါကဲ
ထိုင်းနိုင်ငံမှာအွန်လိုင်းအဝတ်ထည်တွေရောင်းချသူတူဖြစ်တဲ့လောင်လောင်ကလည်းငယ်စဉ်ကတည်းကမိန်းကလေးတူလိုဝတ်စားနေထိုင်ခဲ့တဲ့မြန်မာပြည်သား LGBT တူပ
ါမြန်မာနိုင်ငံအမြင်နဲ့ဒီဖက်အမြင်နဲ့တော့မတူဘူးเนาะဒီဖက်မှာကျတော့သူများဘယ်လိုပြောမလဲ LGBT ကိုတန်းတူခွင့်ရပေးရလေမြန်မာပြည်မှာကျတော့ခွဲခြားတာပေါ့အဲ့လိုမျိုးဆိုဟိုအပြင်ထွက်တာအစားပေါ့အဲ့လိုမျိုးပေါ့เนาะဟိုပွဲလန်းတပင်ဖိတ်တာအဆုံးနေရာတကာပဲပေါ့အဲ့လိုမျိုးခွဲခြားတယ်ပေါ့ကိုရဖြစ်တည်မှုကိုလက်မခံတာပေါ့နော်အဲ့မျိုးပေါ့ဟိုဒီသူများနိုင်ငံမှာကြတော့နည်းနည်းအဆင်ပြေတယ်ပေါ့နော်အဲ့တိတ်ပြောဟိုပုတ်ခတ်ပြောဆိုတာနဲ့နေနာလေးတိတ်မရှိဘူးပေါ့အဲ့မျိုးပေါ့မြန်မာနိုင်ငံမှာကြာအဲ့မျိုးရှိရဲ့
မြန်မာနိုင်ငံမှာဘာသာရေးအစွန်းရောက်မှုအယူအဆတွေကြောင့် LGBT တဦးအနေနဲ့ရပ်တည်ဖို့ခက်ခဲသူတွေထဲမှာလိင်လူချစ်သူတဦးဖြစ်တဲ့ကိုစောကျော်ဦးတယောက်လည်းအပါအဝင်ပ
ါကောင်းပါလေဒီမှာတော့အရင်နေလို့ကောင်းတယ်နောက်တော့အဲ့လိုတယောက်တယောက်ခွဲခြားဆက်ဆံတာလေအရင်နေနေတယ်လို့ဝန်ပြီးတဲ့ဆိုင်တော့အများကြီးတာရလို့ပြောရမှာပေါ့ဟိုဖြစ်နိုင်တော့အဲ့လိုပေါ့အထက်ကနားလည်မှုပဲလေနော်သူတို့လည်းကျွန်တော်တို့လည်း LGBT ဆိုမဲ့ရုပ်ထားချင်းယူထားတယ်ဆိုမဲ့သူတို့လည်းပြောမယ်မိမရုပ်ထားလို့ပဲပေါ့လေနော်ဒါမဲ့တရားဝင်တရားဒီနိုင်ငံမှာလည်းတရားဝင်မဖြစ်သေးဘူးလေနော်ဒါမဲ့အဲ့လိုပေါ့ဒီလိုပဲပေါ့တန်းတူညီမျှဘူးဘလို့ပြောရမယ်တတူပါပဲအချစ်ကတော့နော်ချစ်တာတော့ချစ်အချစ်ကချစ်နေဖို့ပဲရည်ကြည်တာလေချစ်နေဖို့ချစ်နေဖို့နဲ့ချစ်တတ်ဖို့ပဲရည်ကြည်တာချစ်ဆိုတာအဲ့လိုလိုသတ်မှတ်ထားကျွန်တော်တော့
ကိုမွေးဖွားမှုဖြစ်တည်မှုတစ်ခုရဲ့ဘဝကြီးကိုတိုင်းတစ်ပါးမှာအခုလိုအခွင့်အလမ်းပြေဝနဲ့ပျော်ပျော်ရွှင်ရွှင်ဖြတ်သန်းနေရသလိုကိုနိုင်ငံမှာကျန်ခဲ့တဲ့သူတို့လိုဘဝတူ LGBT တွေကိုလည်းဖြစ်စေချင်တာကတော့သူတို့ဆန္ဒပါပဲ
ကိုအခုမျိုးဖြစ်တည်တဲ့အတွက်ကိုရခိုင်ချက်နဲ့ကိုပေါ့နော်အဲ့လိုမျိုးပဲပေါ့ဟိုအားမငယ်ဖို့ပေါ့နော်ကိုရောက်ရှင်တဲ့ပန်းတိုင်ကိုကကိုပေါ့နော်ကိုသဆိုင်မမတ်နဲ့ပေါ့နော်စူးစားပြီးပဲသွားစီရှင
်အမျိုးနယ်တိုင်းမှာ LGBT ဆိုတာရှိကြတယ်လေအဲဆိုတော့အမျိုးနယ်တိုင်းမှာဒီကိုရက်ွဲကိုလမ်းနေမှာဆိုလို့ရှိရင် LGBT ကြီးလို့ရှိရင်ဘာပဲပြောနေဖေးမှားဖို့အတွက်နေရာရဖို့အတွက်ကျွန်တော်အနေနဲ့ဆန္ဒဖြစ်စီခြင်းနဲ့ဆန္ဒရှိပါတယ်ဘာဖြစ်လို့သူတို့ဘဝမှာဖြစ်လာခြင်းဒီဘသူမှဒီလိုမျိုး၆ဘွားမှဘွားကိုတော့မဖြစ်စင်ကြဘူးဖြစ်လာတဲ့အချိန်မှာရက်တီဖို့အတွက်ဘွားအသက်ရှင်ဖို့အတွက်ဒီ street တွေနဲ့လက်တွဲသွားမှရမှာလေအဲဒါမလို့သူတို့မြန်မာပြည်မှာလည်းပွင့်လင်းပွင့်သိမ်းမြင်သာသွားလွတ်လပ်စွာပြောပြုံနိုင်ခွင့်လွတ်လပ်စွာနေဝတ်စားနိုင်ခွင့်လွတ်လပ်စွာနဲ့နေနိုင်ဖို့အတွက်ဆန္ဒရှိပါတယ
်ကောင်းလာပါပြီမြန်မာပြည်မှာလည်းအခုကကောင်းလာပါပြီဒါပေမဲ့တူတူဝဝလေးတော့လုံနေရဒုံမဲ့လို့တော့မြင်တယ်ကျွန်တော်ကဒါပေမဲ့အရင်ကတည်းကဆိုင်တော့တိုးထက်လာပြီသူတို့ကပြောမယ် miss boy တွေပါချင်းပါတာမြင်ရတယ်ပေါ့နော်မဆိုးတော့မဆိုးပါဘူးအရင်ခဲ့တဲ့ဆိုင်တော့ဒါပေမဲ့လူသားတော့အများကြီးလူသေးတယ်ကျွန်တော်အဓိက LGBT ရှင်ညီညွတ်ဖို့ပဲလူကြီးကြီးညီညွတ်ဖို့ပဲအရေးကြီးတယ်အဓိကဥပ္ပရှိကခင်နဲ့လက်တွဲပြီးတော့ဒီလိုဆိုင်ကြီးကိုလုံချဖို့ပေါ့နော်အဲ့ဒါလေးပါပဲ
ထိုင်းနိုင်ငံမှာတော့ ခိုင်အစိုးရတက်မှာဝင်ကြီးချုပ်တူဖြစ်လာလိမ့်မယ်လို့လူလူကခန့်မှန်းအားပေးနေကြတယ်။မုဘောဝါပါတီခေါင်းဆောင်တူဖြစ်တဲ့ပီတာလင်ချရွန်ရကတော့သူတို့အစိုးရဖြစ်လာခဲ့ရင်လိင်လူချစ်သူတွေလက်ထပ်ထင်းများတာကိုတရားဝင်ခွင့်ပြုပေးမှာဖြစ်တယ်လို့မကောက်မြို့မှာအခုဇွန်လ၄ရက်နေ့ကကျင်းပခဲ့တဲ့ LGBT ပြောပွဲရှင်ပွဲမှာပြောဆိုခဲ့ပါတယ်ရှင်။ကျွန်မညီညွတ်နေပါ
မညညိုလွင်ဘန်ကောက်မြို့တော်ကနေတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့အပတ်စဉ်ခဏအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင
် VOE အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနာဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ရဲ့ဇွန်လ9ရက်နေ့တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ငံဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။သုတဆုံလေ American တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှတ်မှာတော့ online cartoon ဇလံတွဲလေးတွေရေးနေတဲ့ Matt Hillary ဆန်းရဲ့အကြောင်းကိုတင်ပြပေးထားပါတယ် internet online cartoon website webtoon တွေမှာ cartoon ကိုအပျော်တမ်းရေးနေရကနေလူအများကသတိပြုမိလာပြီးတော့ editor ကပါကမ်းလှမ်းလာလို့အခုဆိုရင် to tame a fire မိတ္တဇငိမ့်သက်ခြင်းဆိုတဲ့အမည်နဲ့ cartoon ဇလံတွဲ episode ပေါင်း50ကျော်ရေးပြီးပြီလို့အသက်19နှစ်ပဲရှိနေသေးတဲ့ Matt Hillary ဆန်းကပြောပါတယ် online ပရိသတ်က10တန်းကျော်ရှိပါတယ်ကတ်တွန်းဇလန်းတွဲတွေဇက်တိုက်ရေးသွားဖို့ကြိုးစားနေတဲ့မက်ဟယ်လာရီဆန်ဟာအမေရိကန်ပြည်ထောင်စုမှာတော့မြန်မာမိဘနှစ်ပါးကနေမွေးဖွားလာတဲ့သူဖြစ်ပါတယ်လူငယ်ကတ်တွန်းဆီယာမဟယ်လာရီဆန်ကိုမက်ခင်ဖြူတွေးကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်There's a path we must choose sometimes. Gotta stand up and fight sometimes. မင်္ဂလာပါ။ VOA အတွက်အခုလိုအချိန်ပေးတာကျေးဇူးများတင်ပါတယ်
။မင်္ဂလာပါ
။ Oh, Mahalee Stan ကဒီ Webtoon ဆိုတဲ့ online cartoon website တစ်ခုမှာအခုဆိုရင် cartoon တွေဆွဲနေတယ်ဆိုတာသိရတယ်။ဒါ episode နဲ့ဆိုရင်50ကျော်ပြီဆိုတာလည်းကျွန်မသိရပါတယ်။ follower တွေလည်း10တန်းကျော်ရှိရဆိုပြီးတော့သိရတယ်။ဒါအသက်ဆိုရင်ဒါ19နှစ်ပဲရှိသေးတယ်။So webtoon ဆိုရတာ cartoon site တစ်ခုမှာအခုလိုမျိုးကဘလို့ဘာပဲပြောပြောပေါ့နော်နေရာတစ်ခုရတယ်လို့ပြောလို့ရတယ်ဒီအသက်အရွယ်မှာအစကူကအလုပ်တစ်ခုလိုမျိုးလုပ်ခွင့်ရနေပြီကတီအား cartoon အလုပ်ကိုဟုတ်တယ်မလားဆိုတော့ဘလို့ကြိုးစားခဲ့ရလဲ
so I had a very small social media following so when I started my series by myself I posted about it and it gained a little bit of attention.And as more and more people
Okay. အရင်တုန်းကတော့ online လူမှုကွန်ရက်မှာကုကာတုံးလေးတွေကိုတတိထားလိုက်ဖတ်တဲ့ follower ဆိုတာအ ਨੇ ချင်းလောက်ပဲရှိတာပါ။အဲ့ဒီမှာကို့ဘာသာကတုံးဇလန်းတွေ series လိုက်ဆွဲပြီးဒီလိုပဲတင်ရင်းနဲ့နောက်တော့တဖြည်းဖြည်းလူတွေပို့တတိထားမိလာပြီးပို့ဖတ်လာကြပါတယ်။အလိုနဲ့ပဲနောက်ဆုံးမှာ webtoons အဖွဲ့ကကျွန်မကိုဆက်သွယ်လာတာပါပဲ။
ဆက်ဆွဲတော့တော့ဝါသနာအရသမီးပတ်တာသမီးအပျော်ဆွဲတယ်ပေါ့နော်။အပျော်ဆွဲတယ်လို့ပြောတာပေါ့လေ။အပျော်ဆွေးရင်းနဲ့မှပဲဒီလိုမျိုး webtoons ကနေပြီးတော့ကိုယ့်ရဲ့ cartoon တွေကိုတွေ့သွားပြီးတော့သူတို့ရှိမှ series like ဆွဲဖို့အတွက်ကမ်းလှမ်းတာပေါ့အဲ့လိုမျိုးဆွဲဖြစ်သွားတယ်ဆိုတဲ့သဘောပေါ့အခုဆိုလို့ရှိရင်ဒါ cartoon တွေကိုလည်း အလုပ်တစ်ခုအနေနဲ့ပေါ့စပြီးတော့ဆွဲနေတယ်ဆိုတာလည်းသိရတယ်လေဆိုတော့ဒီလိုအအောင်မြင်မြင်ဖြစ်လာဖို့အတွက်ကိုယ့်ရဲ့ကြိုးပမ်းအားထုတ်မှုပေါ့နော်ကိုဘယ်လောက်ထိလုပ်ခဲ့ရလဲလောလောကူကူပဲဒီချိန်တွေကိုရောက်သွားတာလားတမမမဟုတ်လို့ရှိရင်အခက်အခဲတွေရောရှိခဲ့လား
So I started about 3 years ago now, when COVID started. I didn't have a lot to do, so I decided to start doing comics just because.
Hello, Swera. I started to write about it about 3 years ago. COVID got me started at the same time. COVID was hit at the same time. That's how I lost my life. I was in the middle of the pandemic. I was in the middle of the pandemic. I was in the middle of the pandemic.အခုရေးနေတဲ့ဇလန်းတွဲမတိုင်ခင်ကတခြားဇလန်းသုံးပုံလောက်ရေးခဲ့ပါသေးတယ်။အခုဇလန်းနဲ့လုံးဝမတူတဲ့ဇလန်းတွေပါ။အဲ့ဒါတွေတခုမှစိတ်ကြိုက်မဖြစ်ခဲ့ပါဘူး။အဲ့ဒီဇလန်းသုံးခုလုံးကိုလွှတ်ပြလိုက်ပြီးအခုဇလန်းကိုစာရေးဖြစ်ပါတယ်။ ပြီးတော့ online မှာကိုယ့်ဘာသာပဲတင်လိုက်တယ်။နောက်တော့ဖတ်တဲ့သူတွေပုံမများလာပြီးလူတွေတတိထားမိသွားတော့ web toms editor ကကျွန်မကိုဆက်သွယ်လာပြီးအတူလက်တွဲလုပ်ဖို့ကန့်လန့်လာတာပါပဲ
။ to work together with webtoon
အဲ့တော့ဒီအခုကုမ္ပဏီနဲ့အခုအလုပ်တွေတွဲလို့လုပ်ဖြစ်တာကဒါဆိုလို့ရှိရင်အခုပြောသွားတဲ့အတိုင်းဆိုလို့ရှိရင်3နှစ်လောက်ရှိပြီလို့ပြောလို့ရလား
ဟုတ
်ကုအလုပ်တစ်ခုအနေနဲ့ပေါ့နော်စပြီးတော့လုပ်တာ3နှစ်လောက်ရှိပြီပေါ့နော်ဆိုတော့အခုဆိုလို့ရှိရင်ဒါအပိုင်း50ကျော်သွားပြီလို့လည်းသိရတယ်ဆိုတော့ဒါဘယ်လောက်ထိဆက်ပြီးတော့ဆွဲသွားမှာလဲပြီးရင်ရောဒီအလုပ်ကိုဆက်ပြီးတော့လုပ်သွားအောင်မလားဘယ်လိုပုံစံလုပ်မလဲပြောပြပေးပါလား
So for this season I'm planning on doing about 80 episodes.
ဒီဇလန်တွဲမှာတော့အပိုင်း80ဆွဲပါမယ်။ဒါပြီးရင်နောက်ဆက်တွဲဇလန်တွဲနောက်နှစ်ခုထပ်ဆွဲပါမယ်။အပိုင်းလိုက်ဆိုရင်တော့နောက်ထပ် episode 150ကနေ200လောက်အထိဖြစ်သွားမှာပေါ့။အဲ့လောက်ဆွဲပြင်မယ်ထင်ပါတယ်
။ Total.
Yeah, I think you have to get the to tame the fires ရဲ့နာမည်နဲ့ပဲဆက်ပြီးတော့လုပ်သွားမှာပေါ့။ ဆိုတော့ငငယ်လေးကပကြီးကိုဝါသနာပါခဲ့တာလားပကြီးဒီလိုမျိုးပကြီးဆွဲရဆိုတာတော့မလေအခုလိုမျိုးဒီလို online မှာအခုလိုဆွဲတာနဲ့လက်နဲ့ဆွဲတာနဲ့လည်းမတူဘူးလေဆိုတော့ဘယ်အချိန်မှာဝါသနာပါပြီးတော့ဒီလိုမျိုးဒီလိုဆွဲတဲ့အမှုပညာနဲ့စပြီးတော့အကျွမ်းတဝင်ဖြစ်ခဲ့တာလဲ
So in the beginning when I was 4 I would do traditional drawing a lot and then as I said before COVID happened.
ငယ်ငယ်ကတည်းကစပြောရရင်တော့၄နှစ်သမီးအရွယ်ကတည်းကရိုးရိုးပကြီးတွေအများကြီးစဆွဲခဲ့တာပါ။နောက်ပိုင်းကျမှကျမစောစောကပြောသလိုပေါ့။အထူးသဖြင့် COVID တွေဖြစ်တော့ကာတွန်းတွေပဲရေးတော့မယ်လို့ဆုံးဖြတ်ပြီးကာတွန်းဇာတ်လမ်းတွေစဆွဲဖြစ်လာခဲ့တာပါပဲ
။ဒါအခုကအထက်တန်းကျောင်းတော့ပြီးထားပြီလို့ထင်ပါတယ်။ဆိုတော့အခုအထက်တန်းပြီးသွားပြီးတော့တက်သူစတက်နေပြီလား။ဘယ်နှစ်ကိုရောက်နေပြီလဲ
။ So I already finished my first year of university but over the summer as work became more intense
တက္ကသိုလ်ပထမနှစ်ပြီးပါပြီဒါပေမဲ့တွေ့ရသည်ကျောင်းပြန်ရပြီလို့ကျောင်းပြန်တက်မဲ့အချိန်မှာအခုဆွဲနေတဲ့ဇလန်းတွေကအချိန်ပေးရတော့ကျောင်းကနေယာယီခဏနားပြီးဒီဇလန်းတွေပြီးအောင်ဆွဲနေတာပါအချိန်အများကြီးပေးရတော့ကျောင်းနဲ့အလုပ်တပြိုင်တည်းလုပ်ဖို့မဖြစ်နိုင်ပါဘူးဒါကြောင့်ကျောင်းခဏနားလိုက်တာပါ
ကျောင်းကျတော့ကျောင်းတက်တဲ့ဘာသာရပ်ကဒီကာတွန်းပညာရပ်နဲ့ပဲဆက်ဆက်လာ
a little bit I did graphic design and that didn't interest me much it wasn't very similar to what I'm doing right now
ဒီနေ့ဆက်ဆက်တယ်လို့ပြောရမှာပါအခုတက်နေတာက graphic design ဘာသာရပ်ပါဒါပေမဲ့ကျွန်မသိစိတ်ဝင်စားသလိုအခုလုပ်နေတာနဲ့လည်းအများကြီးဆက်ဆက်မနေပါဘူးဆိုတော့ကျောင်းပြန်တက်ရင်တော့တခြားဘာသာရပ်တစ်ခုကျောင်းယူမှာပါအဲ
့တော့အခုတနှစ်နားခါတဲ့သဘောပေါ့ပြီးရင်ကောအကြောင်းကိုပြန်သွားမှာလားဒါမှမဟုတ်ကာတွန်းကိုပို့ပြီးတော့ပဲဒီဒီကာတွန်းဆွဲတဲ့ဟာကိုပဲဦးစားပေးမှာလားကိုအတွက်ဘယ်ဟာပို့ရေးကြည့်လဲ
right now I'm seeing my comics as more of a priority currently after I finish this one
လောလောဆယ်တော့ဒီကာတွန်းဆွဲတာကကျမအတွက်ပို့ပြီးဦးစားပေးလုပ်ချင်တဲ့အရာပါပဲဒီဇလန်းတွေပြီးရင်ဘလို့အခြေအနေဆက်ဖြစ်မလဲဆိုတာကြည့်ပါမယ်ကျောင်းပြတ်တက်ချင်စိတ်ဖြစ်ရင်လည်းတက်ပါမယ်။ဒါပေမဲ့ဒီဇလန်းတွဲကိုတော့ပြီးအောင်ရေးချင်ပါတယ်
။ကျတော့ဒီကာတွန်းဆွဲတဲ့အမှုပညာနဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့ဘဝကိုဘယ်လောက်ထိရည်မှန်းချားလဲ။ချစ်ကိုယ့်ရဲ့ဘဝရည်မှန်းချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဘယ်လောက်ထိရည်မှန်းချားလဲ။ဒီအလုပ်ကိုလုပ်ဖို
့ So after this series I am thinking about another series already and planning it out and writing it.Currently so it's in
ဒီဇလန်းတွေပြည့်နောက်ထပ်ဇလန်းတွေဆက်ရေးသွားဆွဲသွားဖို့စဉ်းစားထားသလိုစပြီးတော့လည်းလုပ်နေတာရှိပါတယ်ဆိုတော့အခုလက်ရှိဇလန်းတွေပြည့်တာနဲ့နောက်ထပ်ဇလန်းတွေဆက်တိုက်ရေးသွားမှာပ
ါ Like ဒီကာတွန်းဆွဲတဲ့အလုပ်ကကိုယ့်ရဲ့ဘဝရည်မှန်းချက်လိုတစ်ခုလိုမျိုးလှုပ်သွားချင်တာလားဒီကာတွန်းပညာရပ်ကိုဘယ်လောက်ထိသတိဆက်ပြီးတော့ဒီဥစ္စာကိုဆက်ပြီးတော့တိုးတက်အောင်ပို့ပြီးတော့နေရာရအောင်ပို့ပြီးတော့နာမည်ရအောင်ဘယ်လောက်ထိလှုပ်သွားချင်တာလဲဘယ်လောက်ထိရည်မှန်းချားတာလဲ
I think I just keep trying to interact with my readers more and more and to keep that connection with them and I think that would help grow my audience more and increase my name
ကိုပရိသတ်တွေနဲ့ပို့ပြီးထိစပ်နေနိုင်အောင်ပို့ကြိုးစားတော့မှာပါ ဒီနည်းနဲ့ပြည်သက်တွေပိုများလာအောင်လုပ်ပြီးကိုယ့်ကိုယ်လူတွေပိုသိလာအောင်လုပ်သွားမှာပါနောက်ဆုံးရည်ရွယ်ထားတာကတော့ဒီဇလန်တွဲကိုအကောင်းဆုံးအရေးသွင်းတဲ့ပြီးအောင်ရေးသွားဖို့ပါပဲရေးရွှေအတွက်အတ္တိမရီမန်းချက်ကတော့ကျမရဲ့ဇလန်တွဲကို animation ရုပ်ရှင်တစ်ခုဖန်တီးနိုင်တဲ့အထိကြိုးပမ်းသွားဖို့နဲ့ကာတွန်းဇလန်တွေဆက်ရေးသွားဖို့ပါပဲဒါကျမရဲ့ရေးရွှေရီမန်းချက်ပါ
So that would be my long term goal.
ဟုတ်ပါပြီ။အဲ့တော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းကာတွန်းဒီအနုပညာမှာစိတ်ဝင်စားတဲ့လူငယ်တွေအမျိုးသမီးတွေပေါ့နော်။အခု gallery stand တို့လို့အရွယ်လေးတွေလည်းရှိပါတယ်အများကြီးပဲ။ဆိုတော့ကိုကတော့အခုအချိန်မှာဒီ webtoon ဆိုတဲ့ internet ပေါ်မှာရှိတဲ့ဒီကာတွန်း website မှာနေရာတစ်ခုရတယ်ပေါ့နော်။ဆိုတော့ကိုလိုပဲဝါသနာရှိတဲ့သူတွေစိတ်ဝင်စားတဲ့သူတွေလည်းလမ်းဖောက်နိုင်အောင်ဆိုလို့ရှိရင်ကို့အနေနဲ့သူတို့ဘာတွေအချမ်းပေးနိုင်မလဲ
I would suggest for them to keep working hard and focusing on themselves and their work and ignoring any discouraging comments that might come their way
and အလုပ်ကြိုးစားဖို့ကို့အလုပ်နဲ့ကို့ကိုယ်ကိုယ်မှာပဲအာရုံစိုက်ဖို့အားပေးကြပါတယ်ကိုယ်ကိုခေါ်အားမဖြစ်စေမဲ့မှတ်ချက်စကားတွေကိုမကြည့်ပါနဲ့အနုပညာရှင်တယောက်တကယ်ဖြစ်ချင်တယ်ဆိုရင်ဒါကိုဆက်လုပ်နေရမှာပါဇွဲမလျှော့ပါနဲ့အဲ့လိုဆက်လုပ်နေမှသာတနေ့အောင်မြင်တဲ့အနုပညာရှင်တယောက်ဖြစ်လာမှာပါကိုလုပ်ချင်တဲ့အလုပ်တစ်ခုကိုပြင်းပြင်းထန်ထန်စူးစမ်းအားထုတ်ရင်အဲ့ဒီလိုစူးစမ်းရတဲ့အကျိုးကိုပြန်ခံစားရပါလိမ့်မယ
်ကျေးဇူးများကြီးတင်ပါတယ်အခုလိုအချိန်သေးပြီးတော့ဖြည့်ပေးတဲ့အတွက
် Thank you
လူငယ်ကတ်တွန်းဆရာမဟယ်လာရီဆန်ကိုမခင်ဖြူတွေးကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ပေးခဲ့တာဖြစ်ပါလိမ့်ရှင်။သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့တုဒ္ဒဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့ရဲ့တုဒ္ဒဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့ခန္ဓာကိုယ်ပုံမှန်မဟုတ်တဲ့သူတွေကိုကာကွယ်ပေးမဲ့ဥပဒေအမေရိကန်ပြည်တော်စုနယူးယောက်မြို့မှာပြဋ္ဌာန်းလိုက်ပါတယ်။လှုပ်သားရှားပါမှုပြဿနာအိမ်သုံးဆုံးပစ္စည်းတွေကိုဘယ်လိုမျိုးပြန်ပြီးတော့အသုံးချမလဲဆိုတာတွေကိုကိုအောင်ကဒီသတင်းပတ်ရဲ့အတူတဆုံးလေးအမေရိကန်တခွင်အစီအစဉ်မှာစူးစီးတင်ပြပေးထားပါဗျာ
။ New York မှာအဝလွန်သူတွေအရက်ဆန်ကြေးမမီတာကိုအကာအကွယ်ပေးတဲ့ဥပဒေပြဋ္ဌာန်းလိုက်တာကြောင့်တော်တော်များများကဝမ်းသာကြိုဆိုကြပါတယ်။ဒီဥပဒေကြောင့်အရက်ပုသူတွေအဝလွန်နေတာကြောင့်ဆိုပြီးတော့အလုံးမခန့်တာတွေကိုအကာအကွယ်ပေးမှာဖြစ်တယ်လို့စားတောက်ဆိုင်တွေအများသုံးတည်ယူပို့ဆောင်ရေးရင်အဆောက်အုံတွေမှာအများနည်းတူသွာလာနိုင်အောင်ဖန်တီးပေးရမှာပါ
။ There's other laws
ဒီနိုင်ငံမှာကဥပဒေအမျိုးမျိုးထုတ်ပြန်ထားပေမဲ့လည်းအခုကိစ္စကတော့တော်တော်လေးအောင်မြင်တယ်လို့ပြောရမှာပါ။နှစ်တွေအတော်ကြာမှအခုလိုဥပဒေမျိုးပြဋ္ဌာန်းနိုင်တာပါ။ကိုဘွားအတွက်လည်းအထောက်အကူဖြစ်တာကြောင့်အားလုံးဝမ်းသာကြပါတယ်
။နိုဝင်ဘာ22ရက်နေ့မှာစတဲ့အသက်ဝင်မဲ့ဒီဥပဒေကြောင့်ခွဲခြားဆက်ဆံခံရသူတွေအခွင့်အလမ်းအပြည့်အဝရလာတော့မှာပါ
။ It's very very joyful.
တော်တော်ပျော်ပါတယ်။ကျမဘွားတစ်လျှောက်လုံးဝလာတာဆိုတော့လူတွေကကျမကိုအပြစ်တင်ကြပါတယ်။လူလို့တောင်မသတ်မှတ်ကြတာမျိုးလဲတွေးကြပါတယ်။အခုလိုဥပဒေပြဋ္ဌာန်းလိုက်တော့ကျမတို့လည်းအားလုံးနဲ့ချက်တူအခြေခံလူခွေကြီးခန်းစားတင်နေဆိုတာစပြီးလက်ခံလာကြတာပါ
။နယူးယောက်စီးတီးမှာတော့ဒီဥပဒေကြောင့်သက်ဆိုင်သူတွေအနေနဲ့ကြိုတင်ပြင်ဆင်လာကြလိမ့်မယ်လို့ဆိုပါတယ
်။ We will see employers paying
လုပ်ငန်းရှင်တွေအနေနဲ့လည်းဒဏ်တူခံအတာမျိုးလှုပ်လာတာကိုတွေ့ရပါလိမ့်မယ်။အင်ရှင်တွေဆိုရင်လည်းအိမ်ငှားတွေအားလုံးကိုဒဏ်တူဆက်ဆံလာတာဝင်ပေါက်ထွက်ပေါက်အတက်ဆင်းလုပ်တဲ့နေရာတွေလည်းအားလုံးအဆင်ပြေပြေသွားလာနိုင်ဖို့စဉ်းစားလုပ်ကိုင်ပေးလာကြပါလိမ့်မယ်လို့သူကပြောသွားတာပါ။ကိုယ်လုံးကတော့အဝလွန်တာအရက်ပူတာကြောင့်အလုံးမရဘူးဆိုရင်နင့်နာသူဘက်ကဘာမှလုပ်လို့မရပေမဲ့ခုအခါမှာတော့ဥပဒေကြောင့်အရာပြန်ပြီးတော့တုံ့ပြန်နိုင်ပါပြီ။ဒါပေမဲ့လည်းအများကြီးသူအခွင့်အရေးအတွက်သာတောင်းဆိုခဲ့တာဖြစ်ပြီးတရားတပောင်ပြုလို့သူတွေအတွက်အထောက်အကူဖြစ်ဖို့ရည်ရွယ်ပြီးလုံဆောင်တာမဟုတ်ဘူးလို့ပြောပါတယ
် Our goal is not to see
ဒီချက်ကတရားစွဲလို့ရအောင်လုပ်တာမဟုတ်ပါဘူးကိုယ်ပတ်ဝန်းကျင်မှာလူများသွားလာရအဆင်ပြေအောင်လုပ်ပေးစေချင်တာပါအဲ့လိုဆိုရင်တရားစွဲခံရစရာလည်းမရှိတော့ပါဘူးခန္ဓာကိုယ်ဝတ်သူတွေအတွက်အဆင်ပြေပြေသွားလာနိုင်အောင်စီစဉ်ပေးထားတာပဲလိုချင်တာပါလို့သူကပြောပါတယ်ဘလို့ပဲဖြစ်ဖြစ်လွန်ခဲ့တဲ့လကအတီးပြပြထားလိုက်တဲ့ဥပဒေကြောင့်အဝလွန်အရက်ဆန်ကြီးမမီလို့အလုံးမခံဘူးဆိုတဲ့အကြောင်းရင်းနဲ့တရားစွဲပိုင်ခွင့်ရလာမှာပါ
This is a turning point for discrimination against
people. ပြည်သူဆက်ဆံခံရသူတွေဟာအဓိကအကြောင်းရင်းကိုထောက်ပြပြီးတရားစွဲနိုင်ပါတယ်။အခုလိုမျိုးနယူးယောက်ကဥပဒေပြဋ္ဌာန်းလိုက်တာကိုကြည့်ပြီးတခြားပြည်နယ်တွေကလည်းလိုက်လုပ်ကြပါလိမ့်မယ်
။ဘလို့ပဲဖြစ်ဖြစ်လွန်ခဲ့တဲ့လကအတီးပြပြဋ္ဌာန်းလိုက်တဲ့ဥပဒေကြောင့်အဝလွန်အရက်ဆန်ချိန်မမီလို့အလုံးမကန့်ဘူးဆိုတဲ့အကြောင်းရင်းနဲ့တရားစွဲပိုင်ခွင့်ရလာမှာပါ
။ It's not a helpful message. Americans need help losing weight.
ဒီရေအားထောက်ကူဖြစ်မှာမဟုတ်ပါဘူးအမေရိကန်တွေဝါလနာကိုရှော့ချဖို့လိုပါတယ်အရွယ်ရောက်ပြီးသူအမေရိကန်40ရာခိုင်နှုန်းလောက်ကအလွန်ဝါနေကြပြီး80ရာခိုင်နှုန်းလောက်ကတော့ရှိရမယ့်၄ချိန်နဲ့ပိုနေပါတယ်ခန္ဓာကိုယ်၄ချိန်ရှော့ချဖို့ကူညီလိုနေသလိုရှော့လဲရှော့ချသင့်ပါတယ်ဝါကြပါစီဆိုပြီးလှုပ်လိုက်တာမျိုးကကူညီရမရောက်ပါဘူ
းဒီဥပဒေဟာရေရှည်မှာဘလို့တက်ရောက်မှုတွေရှိလာနိုင်မလဲဆိုတာကိုပြောဖို့ခက်ပေမဲ့လည်းဒီလိုဥပဒေမျိုးအမေရိကန်တခြားမျိုးတွေမှာပါပြထန်းလာနိုင်ကြရှိတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာကိုဗစ်ကရောဂါကာလအတွင်းအလုပ်သမားတွေအလုပ်ကထွက်ပြီးတော့အိမ်မှာနေကြရတာပါအဲ့ဒီနောက်ပိုင်း2022ခုနှစ်မှာဆိုရင်လေလူပေါင်းတန်း90ကျော်ဟာပိုကောင်းမွန်တဲ့လုပ်ငန်းခွင်ခံစား권လုပ်ငန်းအလားအလာကောင်းတဲ့နေရာတည်တည်ကိုရှာဖွေဖို့အလုပ်ကထွက်ကုန်ပါတယ်အလုပ်အခြေအနေတွေကြောင့်လုပ်ငန်းခွင်မှာအလုပ်သမားတွေအတွက်အဆင်ပြေစေတဲ့အနေအထားမျိုးတွေဖန်တီးပေးလာပါတယ
် You know there's a lot of competition
Coffee ရောင်းတဲ့ဆိုင်တွေမျိုးစုံရှိနေတာမှာဆိုင်အသေးလေးတွေကြားအချင်းချင်းကြားတယ်မဟုတ်ပဲကိုယ့်ထက်ပိုပြီးဝန်ဆောင်မှုပေးနိုင်တဲ့ဆိုင်ကြီးတွေနဲ့လည်းရှင်ရောင်းနေရတာပါဒါပေမဲ့လည်းလုပ်ငန်းခွင်မှာအဆင်ပြေအောင်အကောင်းဆုံးဖန်တီးပေးထားပါတယ်
American Corporation ကြီးတွေကဖွင့်လှစ်တဲ့စားတောက်ဆိုင်တွေဆိုရင်လေလှုပ်သားရှားပါမှုရင်ဆိုင်နေရတာဝါကာယောဂါမတိုင်ခင်ကာလကဝန်ထမ်းအရေးအတွက်ပြန်ရဖို့အခုအထိမလွယ်ကူဘူးဖြစ်နေတာဝါတချို့ကတော့တနိုင်တစ်ပိုင်းဖွင့်လှစ်တဲ့လုပ်ငန်းငယ်လေးတွေမှာအလုပ်လုပ်ရတာကိုပူချိုင်းနေတတ်ပါတယ်
I work at Starbucks, Peet's Coffee, IHOP.
Jama, Starbucks, Peet's Coffee, IHOP Corporation ဆိုင်ကြီးမှာလုပ်ဖူးပါတယ်။အခုဒီမှာလုပ်တာကတော့နှစ်ပတ်ပဲရှိသေးပေမယ့်အချင်းချင်းကြားဆက်ဆံရေးပိုင်းမှာလည်းဒီဆိုင်ရဲ့စီမံခန့်ခွဲပုံကပိုကောင်းပါတယ်။အမြက်အစွန်းထက်ကိုယ်ဆိုင်ရာပစ္စည်းအရေးတွေကိုပို့ပြီးတော့ဂရုစိုက်ပုံလည်းရပါတယ်
။လွန်ခဲ့တဲ့လကဆိုရင်အလုပ်ပေါင်း 39,000 လောက်မှာလုပ်သားဖြည့်ဆည်းနိုင်ခဲ့ပေမယ့်နည်းနေသေးပဲလို့အချက်လက်ကောက်ယူတဲ့ FactSet အဖွဲ့ရဲ့ကိန်းဂဏန်းတွေအရာသိရပါတယ်။ဧပြီလရုံကဆိုရင်အလုပ်ပေါင်း2သိန်းခွဲကျော်ရှိခဲ့တယ်လို့လွန်ခဲ့တဲ့3လမှာအလုပ်ပေါင်း2သိန်း2000လောက်ရှိခဲ့တာပါ
There's still a lot of catch up hiring that's going on
ဝန်ထမ်းလုပ်သားခန့်အပ်ဖို့နေရာတော်တော်များများလွတ်နေပါသေးတယ်အထူးသဖြင့်ကတ်ယောဂါကာလရက်ဆိုင်ကုန်နဲ့အပန်းဖြေဝန်ဆောင်မှုပေးရတဲ့ကဏ္ဍတွေမှာပေါ့ခြုံပြောရရင်တော့အခုဆိုရင်ခီးသွားလုပ်ငန်းတွေကတော်တော်လေးပြန်များလာနေတယ်လေ
ဟိုရုံကအချိန်ပြည့်ဝန်ထမ်းခန့်အပ်မယ်ဆိုရင်လှုပ်အားကတခြားခန်းစား권စတာတွေနဲ့ကုန်ကြစည်များတာကြောင့်အလုပ်ရှင်တွေကကိုယ်တိုင်ဝန်ထမ်းခန့်အပ်တာမျိုးမလုပ်ဘဲအလုပ်သမားရှာဖွေပေးတဲ့ agency တွေကိုအသုံးပြုလို့ရှိပါတယ်ခုတော့ဒီအနေအထားပြောင်းသွားပါပြီ
just putting the word out there and really
လူတွေကြောက်တရားနဲ့ထိကျုပ်တာမျိုးရှိခဲ့ဘူးပါလေအခုတော့ကိုယ့်အလုပ်မှာဝန်ထမ်းမြဲစေခြင်းရင်သူတို့အတွက်ကိုယ်ကဂရုစိုက်ပေးဖို့လိုလားပါပြီ
အခုခါဝန်ထမ်းလူနေတဲ့နေရာတွေအများပြားရှိနေတယ်လို့လှုပ်အားကပူပေးကြတာကြောင့်လူပေါင်းနှစ်တန်းကျော်ဟာကိုကြိုက်နှစ်သက်ရလုပ်ငန်းခွင်ကိုဝင်ရောက်ဖို့လဲရွေးချယ်နေကြတယ်လို့ဆိုပါတယ်ခင်ဗျာ
This is a chair from probably the 1960s.
ဝင်ရောက်တဲ့ဒီနိုင်ငံမှာအများအပြားပြတ်တဲ့ပစ္စည်းကိုပြန်ပြန်အသုံးမပြုသလိုအသစ်ဆန်းပေါ်လာရင်လဲအဟောင်းတွေကိုဆွန့်ပစ်လိမ့်ရှိပါတယ်။တချို့ကတော့အလေအလွင့်မဖြစ်အောင်အသုံးပြုလို့ရနေတဲ့ပစ္စည်းတွေကိုဆွန့်ပစ်အမိုက်ပုံတွေကလိုက်ရှာပြီးပြန်သုံးပါတယ်။လုပ်ငန်းခွင်ကအပြန်အသုံးချလို့ရမယ့်ပစ္စည်းတွေကိုလိုက်ရှာဖွေသူကတော့ကင်ဆာကုသရေးဆိုင်ရာ PhD ဒေါက်တာလည်းဖြစ်သုတေသနပညာရှင်လည်းဖြစ်တဲ့ခရစ်စတီနာမာနီပါ
။ It had a few spinach leaves on it.
အထက်မှာ spinach အရွက်တချို့ရှိပေမဲ့သုံးလို့ရပါသေးတယ်လို့သူကပြောပါတယ်။ဆွန့်ပစ်ထားတဲ့တာမန်အိမ်သုံးဆောင်ပစ္စည်းရှေဟောင်းပရီဘော့ကအဝေးအစားတချို့ဆိုရင်ဆိုင်ကကတ်ထားတဲ့ရစိတ်ကောင်ရှိပါသေးတယ်။ဒါကြောင့်မာနီယာတင်နိုင်တဲ့ပစ္စည်းတွေအိမ်ကိုယူလာပြီးတဲ့နောက်တန်ရှင်းဆေးကြောပြီးတော့အသုံးလိုတဲ့ငွေချင်းတွေပစ္စည်းစုဆောင်သူဝါသနာရှင်တွေနဲ့အလှူဒန်းလုပ်တဲ့အဖွဲ့တွေကိုပြန်မျှဝေပေးပါတယ်။ဆွန့်ပစ်ပစ္စည်းတချို့ဟာအရေးအသေးတော်တော်လေးကောင်းပါတယ်။နယူးယောက်မှာကရောဂါဖြစ်ချိန်ကာလအတွင်းအိမ်ရှင်းရင်းနဲ့တော်တော်များများကိုဆွန့်ပစ်ခဲ့ကြတာပါ။ပစ္စည်းတွေကိုပြန်လည်အသုံးပြုသူ Violet က
This table right here this guy
ဒီစပွဲက platform ပေါ်ကကောက်လာတာပါ။ဝိုင်းပလင်းစင်ဆိုရင်လည်းလမ်းဘေးကပဲကောက်လာတာပါလို့ဆိုရတယ်။ လမ်းဘေးကကောက်လာတဲ့ပစ္စည်း20 30လောက်ကိုစေးတုပ်ဖို့လူရာတုပ်ပြင်စရာရှိတာပြန်ပြစ်ပြီးအိမ်ကိုအလှပြန်ဆင်ထားပါတယ်။အခုလိုဆင်းပြစ်ပစ္စည်းတချို့ကိုပြန်သုံးပြုတာကြောင့်ပစ္စည်းတွေအလေလွတ်မဖြစ်အောင်နဲ့ပတ်စံပိုစုဆောင်မှုကိုလည်းသူတို့ကမျှော်လင့်နေတာပါခင်ဗျာ။
ကိုအောင်တင်ဆက်ပေးခဲ့တဲ့တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။တဘာဝပတ်ဝန်းကျင်ထိမ့်သိမ့်မှုကောင်းကောင်းမလုပ်နိုင်သေးတဲ့မြန်မာနိုင်ငံအတွက်မြေအောက်ရေနဲ့မြေစည်းလွှာကိုတဘာဝအလျောက်ထိမ့်သိမ့်နိုင်အောင်လုပ်နိုင်စွာရှိတဲ့ Vertiver မြက်ကိုမိတ်ဆက်ပေးနေတဲ့မြန်မာ Vertiver ကိုရဲ့အဖွဲ့ကဇီဝဤပညာရှင်ဒေါက်တာတန်းတန်းစိန်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာတင်ဆက်ပေးထားတာရှူဇာနာဆင်ပါရှင
်မြန်မာနိုင်ငံမှာဆိုလို့ရှိရင်သဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုရအများကြီးဖြစ်နေပါတယ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းတမလည်းဆံပါလို့လို့ပေါ့နော်ထိန်းသိမ်းတမလည်းအများကြီးလုပ်နေကြပါတယ်ဆိုတော့ဒီလိုမျိုးသဘာဝပတ်ဝန်းကျင်ထိန်းသိမ်းတဲ့နေရာမှာဘက်တီဘယ်မြက်ကိုသုံးသင်ပါသလားဆံမလားပြောပ
ြသဘာဝပတ်ဝန်းကျင်တန့်ဆင်အောင်လုပ်တဲ့နေရာမှာရေဦးတော်၎င်းမြေဦးတော်၎င်းကျမတို့စိတ်ယုံအလုံးယုံတွေရဲ့ရေစိုးစွန့်ပစ်တဲ့နေရာတွေပေါ့နော်အထူးသဖြင့်တောက်သုံးရေရှိတဲ့ကံပတ်လေတို့မာရူဒီမှာဆိုလို့ရှိရင်တန့်စင်မှုအရင်ရေးကြည့်ပါအဲ့ခါမှာရေစစ်နဲ့စစ်ပေးလိုက်တယ်လို့ဘက်တီဘာရဲ့အမြင့်တရားဆွမ်းဆောင်နိုင်တဲ့အတွက်ကြောင့်မလို့သူကဒါပတ်ဝန်းကျင်ထိမ့်သိမ်းရေးအတွက်ကိုအရင်ကိုရေးကြည့်တဲ့အပင်တစ်ခုဖြစ်ပါတယ်ကျမတို့က organic ကျမသင်နေရလို့ဆိုတော့ဒီမြေတစ်ခုမှာဟိုဟာပေါ့နော်အစိတ်သက်မှုတွေရှိတယ်အဲ့ဒါဘာကြောင့်လဲဆိုတော့ဒီပေါင်းသက်ဆေးပိုသက်ဆေးတွေတုံထားတဲ့အတွက်စိတ်သင့်တယ်နောက်တချို့မြေတွေကြတော့လေစိတ်ယုံဟာစီစင်းတဲ့ရေတွေကြောင့်သူကဒီကျမတို့နိုင်ငံဆိုရင်ဆီမိုင်းရွှေတွင်းရှိတဲ့နေရာတွေနီကယ်ရှိတဲ့နေရာတွေနောက်မိုင်းတွင်းတွေရှိတဲ့နေရာတွေမှာအဲ့ဒီနေရာတွေမှာဆိုရင် heavy metal လို့ကျမတို့ခေါ်တဲ့ခြေဖြတ်ဖို့ခက်တဲ့တတူတွေပေါ့နော်ဥမာရွှေတွင်းတွေဆိုလို့ရှိရင်ပြဒါပေါ့နောက်ပြီးတော့နီကယ်တို့နောက်ပြီးတော့တန်တို့ဈေးနီတို့ဇင်တို့ပေါ့အဲ့ဓာတွေကသူကပိုးသက်ဆေးပေါင်းသက်ဆေးကြောင့်မဟုတ်ဘဲနဲ့ဒီစိတ်ယုံလုပ်ငန်းတွေကြောင့်တော့၎င်းသူ့ရဲ့တဘာဝအဖြစ်တော့၎င်းစိတ်တင့်နေတဲ့မြေတွေရှိရပေါ့ဥပမာအေရီတိုင်းဆိုရင်ဒီပင်လယ်ရေအတက်အကျကြောင့်ဖြစ်တဲ့အာဆင်နစ်တွေရှိတတ်တယ်ဒါရီဟာတော့လူကြောင်မဟုတ်ဘူးသူ့ရဲ့တဘာဝအစိတ်တွေရှိရခါအဲ့လိုမျိုးရှိရနေရာကြီးဆိုလို့ရှိရင်ဗက်တီဘာမြက်ကိုစိုက်လိုက်တဲ့ခါမှာသူကအဲ့အစိတ်ကိုခံနိုင်ရလဲရှိရစုပ်လဲစုပ်อยู่ phyto utilization နောက် phyto stabilization ပေါ့အပင်ကစုပ်อยู่လိုက်တယ်စုပ်อยู่ပြီးတုံးလိုက်တယ်နောက်အပင်ထဲမှာတည်နေတယ်နောက်အပင်ကနေစစ်ပေးတယ်အဲ့အဲ့လိုမျိုးအနေနဲ့သူကအသုံးချဒီမနီလာပစိဖိတ်ဆိုလို့ရှိရင်အရန်ကိုပဲဟိုစွန့်ပစ်ပစ္စည်းနဲ့ညှက်ပတ်တဲ့ခါမှာဒီဘက်တီဘာမြက်ကိုထောင်ဖွဲ့ပြီးတော့ထည့်ပေးလိုက်တဲ့ခါမှာဘက်တီဘာမြက်ကအမြင့်တီဟာဆိုရင်ရေပေါ်မှာသူတို့ပောက်ပြီးတော့ဒီရေထဲမှာရှိနေတဲ့ညဉ့်ညမ်းတဲ့ပစ္စည်းတွေကိုသူကဆုပ်ယူပလိုက်တယ်အတွက်သူကရေစိုးတွေတန့်ဆင်ပေးတယ်အဲ့ဒါကြောင့်မို့လို့လေကျမတို့ကမြန်မာနိုင်ငံမှာဒီမြက်ပြန့်ပွားရေးကိုစပြီးတော့ဆောင်ရွက်နေတာဖြစ်ပါ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာဒီမြက်ပြန့်ပွားရေးလုပ်နေတဲ့အခါမှာပေါ့နော်မြန်မာနိုင်ငံအဓိကဘယ်နေရာတွေမှာဆံမတို့ဟိုလိုအပ်နေရပေါ့နော်ဒီမြက်ကိုစိုက်ဖို့လိုအပ်နေတဲ့နေရာမှာဒီ vertebra မြက်ကိုဘယ်လိုမိတ်ဆက်ပေးခဲ့တာပါလဲ
ကျမတို့ဒီမြန်မာ vertebra ဒီ network လေးတည်ထောင်ခဲ့ပုံလေးကိုလည်းကျမတို့ပြောချင်ပါတယ်ရှင်ဒီကတော့မြန်မာ vertebra network ဆိုတာဆရာမတို့ Facebook မှာတွေ့ထိုင်ပါတယ်အဲ့ဒီမြန်မာ vertebra network ကိုစတင်တည်ထောင်တဲ့လူကတော့ဒီထိန်းသိမ်းရေး engineer ဦးသိမ်းမော်ဖြစ်ပါတယ်အဲဒီမှာဆရာကလည်း2015မှာဒီမြန်မာ vertebra network ကိုသူကစတင်တည်ထောင်ခဲ့တယ်သူက UNDP project တခုကနေဒီမျက်ရှိခဲ့တယ်ဆိုတော့သူကတည်ရခါမှာဒီမျက်ကိုလိုက်ရှာပါတယ်လိုက်ရှာပြီးတော့သူရခဲ့တဲ့အပင်လေးကနေပြီးတော့သူစပြီးပွားခဲ့တယ်ပေါ့နော်ကျမကတော့တက်တိုမှာ phytoremediation ဆိုတော့ဟိုအပင်များနဲ့ဒီညဉ့်ညမ်းနေတော့ပတ်ဝန်းကျင်ကိုကုစားခြင်းလို့အဓိပ္ပာယ်ရတယ်ဘာတရက်ကိုတင်ပါတယ်တင်တော့ကျမကလည်းအဲ့ဒီမျက်အကြောင်း တင်ပါတယ်ဒါပေမဲ့ကျမတို့အတူတကွာပူးပေါင်းလုပ်ဖြစ်ကြတာတော့2018မှာမှဖြစ်ပါတယ်ပြီးတော့အဲ့ချိန်မှာကျမတို့ဟာမြန်မာစိတ်အောင်ကွန်ရဲ့အဓိကပညာရှင်တွေဖြစ်လာကြတဲ့အခါမှာဆရာကတော့ထိန်းသိမ်းအင်ဂျင်နီယာတယောက်ဖြစ်တဲ့အတွက်ညစ်ကမ်းပါပြိုတဲ့ကိစ္စတွေနောက်ပြီးတော့အကြီးမားဆုံးစွမ်းဆောင်ချက်ကတော့ဒီချင်းတောင်ကဖလန်းမှာရှိရဲ့ချူပုံလီရင်ကွင်းရဲ့ဒီရင်ပြေးလန်းတစ်ဖက်တစ်ချက်မှာဒီဗတ္တိဗံမြက်စိုက်နိုင်အောင်အတွက်စတင်ပြီးတော့မိတ်ဆက်ခဲ့ရပေါ့နော်အဲဒီဆောက်လုပ်တဲ့နေရာမှာနောက်တစ်ခုကကြတော့ကျမတို့မြန်မာနိုင်ငံကညစ်ချောင်းထိန်းသိမ်းဖို့လိုအပ်တယ်ပေါ့နော်ပြီးတော့တနေရာမှာတိုက်စားတယ်အဲ့တိုက်စားတဲ့နေရာတွေကလည်းများသောအားဖြင့်ဖျားတဲချတာတွေများတယ်။ဖျားတဲချတာများတော့ဒီရေတိုက်စားရင်ဖျားပါပြိုတော့မယ်ဆိုလို့ရှိရင်ကံမပြိုနိုင်တဲ့ဖျားကိုလည်းထိမ့်သိမ့်တဲ့ကိစ္စတွေမှာဆရာအကြံပေးခဲ့တယ်နော်။ဥမာဒီကံမဆောက်လို့ရှိလို့ရှိရင်ဒီခက်စိတ်စိတ်ဆိုင်ရတဲ့ဟိုကြောက်ခဲတွေပါထည့်တဲ့နေရာထည့်မြေဖို့တဲ့နေရာဖို့ပြီးတော့မှဒီပတိပါအတန်းကိုခက်စိတ်စိတ်ဆိုင်တာမျိုးပေါ့เออเสียก็อินจิเนียร์เนี่ยปัดตัดตาริโอตัวหลุดไก่ในคําที่เมจองทิ้งๆอีอสอูเนี่ยปัดตัดไปแล้วเนาะนี่แหละทาแลนทาแลนอะห่าမျိုးนี่มาทิ้งๆในเคสฤาโอ้เสียก็อดิกาส่งยั่วติจม้าก็อเสิทธิ์เต็นเนี่ยมีฤาโอ้เปลี่ยนเลยပြီးတော့กู้ซ้าแม้เคสฤาไซเคนนี่มาด้วยมีสีออสาไปไหนเนี่ยสร้าโอ้อติปัญญาไปได้อหลุดดีนอกပြီးတော့ตู้โอ้อินเสร็จถองชาอนีเนี่ยသုံးဆိုင်ဖို့ရိစိုက်ပျိုးရေးနဲ့ပတ်သက်တဲ့ဟိုကိစ္စတွေပေါ့နော်အဲ့ဒါတွေကိုကျမဘက်ကနေပြီးတော့လှုပ်တယ်ပေါ့နော်တယောက်နဲ့တယောက်က background တွေကမတူချားတဲ့အတွက်ကိုခွဲပြီးတော့လှုပ်တာရှင
်မြန်မာနိုင်ငံမှာဒီ vetiver မြက်စိုက်တိုင်းနဲ့ပတ်သက်ပြီးတော့ခုခုခြားခြားအောင်မြင်တဲ့တစ်ခုလေးကိုပြောပြပေးပါအ
ဲ့ဒါကတော့စုပုံလေရင်ခွင်းရဲ့လေရင်ပြေးလန်းစုပုံလေရင်ခွင်းရဲ့ plan ပေါ့အဲ့ချင်းပြည်နယ်မှာရှိရတဲ့အကြောင်းမလို့သူရဲ့ဒီမြေပြန့်အရန်နဲ့ဒီတာတွေမှာစပြီးတော့လေရင်ပြေးလန်းရလဲကြဲကြဲလိုတဲ့အခါမှာလမ်းရဲ့ဘေးတစ်ဖက်တစ်ချက်ကဒီမတ်ဆောက်နေတဲ့တောင်ကုန်းဖြစ်နေရဲ့အဲ့ဒီကနေပြီးတော့မြေသားနံရံပြုံမချအောင်လို့ဒီဗတိဗံမြက်ကိုစိုက်ရပါတယ်ဘိုက်အိုဝေါ်လို့ခေါ်တာပေါ့နော်ဇီဝနံရံအနေနဲ့ကျမတို့စိုက်တဲ့အခါမှာဒပင်နဲ့ဒပင်ကို6လက်မပဲချရဲ6လက်မထက်ပိုကျယ်လို့မြင်ရဘူးပေါ့အဲ့ဒီခါကျမှအမြင့်ကလည်းရှက်သွားတယ်အပေါ်ကဒီအရွက်တွေကလည်းရှက်သွားတဲ့ခါကျတော့မှဒီမြေသားမှာဒီအမြင့်တွေကထိုးဝင်ပြီးတော့ဒီမြေစီလွှာဟာဇီဝနံရံအနေနဲ့ခန့်ခန့်ခန့်ခန့်ထိန်းထားနိုင်အောင်ဆိုပြီးတော့ဟိုစိုက်ပါတယ်တန်းကြားအနေနဲ့ကတော့မတ်ဆောက်လေးပိုစိုက်ရလေးပဲဖြစ်ပါမတ်ဆောက်လေးနည်းနည်းမတ်ဆောက်တာပြည့်သွားရင်တော့တန်းကနည်းနည်းချဲပြီးတော့ကိုစိုက်တယ်ပေါ့နော
်ဒေါက်တာတန်းတန်းဆင်ရပြောကြခြင်းလည်းပဲဒီတရင်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးရအောင
်မြန်မာနိုင်ငံအတွက်ဗာဒီဗာမြက်ကိုမိတ်ဆက်ပေးခဲ့တဲ့ဇီဝနည်းပညာရှင်ဒေါက်တာတန်းတန်းဆင်ကိုဒေါက်ခင်မျိုးသားကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာအစီအစဉ်လေးဆုံးသက်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးတလဲပြောပြပေးပါရှင
်။အမေရိကန်ပြည်ထောင်စုအဲလာဘားမားပြည်နယ်ကမဲဆန္ဒနဲ့တတ်မှတ်ချက်ဟာမဲပေးပိုင်ခွင့်ဥပဒေနဲ့မညီဘူးလို့ပြည်ထောင်စုတရားရင်ချုပ်ကဆုံးဖြတ်လိုက်ပါတယ်။လူမဲတွေရဲ့မဲတွေကွဲသွားပြီးအားနည်းသွားအောင် Republican Party ကအားထုတ်လှုံ့ဆော်ထားတဲ့မဲဆန္ဒနဲ့တတ်မှတ်ချက်ကိုတရားသူကြီး၉ယောက်ရှိတဲ့ပြည်ထောင်စုတရားရုံးချုပ်က Conservative တရားသူကြီး၂ဦးက Liberal တရားသူကြီးတွေဘက်ကယက်တီပြီးမဲပေးခဲ့တာဖြစ်ပါတယ်။လူ၄ယောက်မှာတယောက်ကလူမဲဖြစ်တဲ့ Alabama ပြည်နယ်ထဲကခရိုင်ခုနှစ်ခုမှာခရိုင်တစ်ခုပဲလူမဲအများစုဖြစ်နေအောင်မြေပုံမှာမဲဆန္ဒနဲ့တတ်မှတ်ချက်ကို2021ခုနှစ်မှာပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။တီးတန့်တာဝန်ရှိသူတွေသာဖတ်ခွင့်ရှိတဲ့အချက်အလက်တွေကိုတမရတာဝန်ပြီးဆုံးချိန်မှာကင်တွယ်ဆောင်ရွက်တဲ့အတိုင်းမလုပ်ခဲ့တဲ့အတွက်တမရဟောင်းဒေါ်နယ်ထရန့်ကိုဖက်ဒရယ်ဥပဒေချိုးဖောက်မှုနဲ့ဖလော်ရီဒါပြည်နယ်တရားရုံးမှာဆွဲချက်တင်လိုက်ပါတယ်။ဖလော်ရီဒါပြည်နယ်တရားရုံးကတာဝန်ပေးထားတဲ့ Grand Jury အဖွဲ့ကဖက်ဒရယ်အစိုးရဥပဒေပြစ်မှုတွေနဲ့ဆွဲချက်တင်လိုက်တာကြောင့်သူဟာအမေရိကန်သမိုင်းမှာဖက်ဒရယ်ဥပဒေချိုးဖောက်မှုနဲ့တရားစွဲခံရတဲ့ပထမဆုံးတမရဟောင်းအဖြစ်သမိုင်းတွင်သွားခဲ့ပါတယ်။အာဆီယံနိုင်ငံတွေပူးပေါင်းပြီးလာမယ့်စက်တင်ဘာလမှာတောင်တုပ်ပင်လယ်ပြင်မှာပထမဆုံးပူးတွဲစစ်ရေးလေ့ကျင့်မယ်ကြောင်းလက်ရှိအလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကမနေ့ကပြောဆိုပါရယ်တောင်တုပ်ပင်လယ်တောင်ပစွန် Not Natuna ပင်လယ်ပြင်မှာပူးတွဲစစ်ရေးလေ့ကျင့်မှုအင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့အာဆီယံစစ်ဦးစီးချုပ်တွေရဲ့ဆွေးနွေးပွဲကဆုံးဖြတ်တာပါ မြန်မာအကြက်တဲဖြည့်ရှင်ရေးအာဆီယံဘုံသဘောတူညီချက်၅ရက်ကိုမြန်မာစစ်ကောင်စီဘက်ကလိုက်ပါအကောင့်ထည့်ဖို့ဖို့မလေးရှားနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံခေါင်းဆောင်တွေကထပ်မံတိုက်တွန်းလိုက်ပါတယ်။လက်ရှိအာဆီယံဥက္ကဋ္ဌအလှည့်ကျတာဝန်ယူထားတဲ့အင်ဒိုနီးရှားနိုင်ငံသမ္မတဂျိုကိုဝီဒိုဒိုဟာမလေးရှားကိုရောက်နေပြီးမလေးရှားဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာအခုလိုပြောခဲ့တာဖြစ်ပါတယ်ရှင်။
တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Citric Franklin နဲ့ John Dryden တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.